Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရ2023ခုနှစ်ဒီဇင်ဘာလ5ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီချိန်လိုင်းဒိုမီတာ30နဲ့49လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ပါလက်စတိုင်းရဲ့သားတွေကိုမထိခိုက်စေဘူးဆိုတဲ့အစ္စရေးရဲ့အာမခံချက်ရမှာပဲ။သမ္မတဘိုင်ဒန်ဆိုရကိုအစ္စရေးပြည်မဲ့အကူအညီချပေးမယ်ဆိုပြီးတော့ American ထက်လွတ်တော်ဒီမိုကရက်အမတ်တွေကသတိပေးပါရယ်။ဘုံမျိုးကိုတက်ခဲ့ရမှာနောက်ွယ်က NUG နဲ့တခြားဒီနိုင်ငံအဖွဲ့အစည်းတွေရှိနေပြီးတော့သူတို့ဖိအားပေးမှုကြောင့်အင်အားအလုံးရင်းနဲ့တက်ခိုက်ကြတာဖြစ်တယ်ဆိုပြီးတော့မြန်မာစစ်ကောင်စီဘက်ကပြောပါတယ်။ဂါဇာမှာလူမျိုးတုံးတက်ဖြတ်မှုကျူးလွန်နေတယ်ဆိုပြီးတော့အစ္စရေးနဲ့ပါလက်စတိုင်းကိုယ်စားတွေကကုလသမဂ္ဂမှာအပြာလန်ဆွဆွဲလိုက်ကြပြီးတော့နိုင်ငံတကာကအရေးယူကြဖို့ဆိုပြီးတော့တောင်းဆိုကြပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့ပြည်မြဝတီရှေကုတ်ကိုလောင်းကစားလုပ်ငန်းတွေကနေလာကြသူတွေသူယူဆချက်နဲ့ဗီယက်နမ်နိုင်ငံသားတချို့ကိုထိုင်းအာဏာပိုင်တို့ကဖမ်းဆီးလိုက်တဲ့အကြောင်းစကိုင်းတိုင်းထီးချိုင်နဲ့မကွေးတိုင်းကြောက်ထူတို့ကတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေဒေါက်ဆန်းစုကြည်ရဲ့တာဦးဆောင်နဲ့မြန်မာပြည်လွတ်မြောက်ရေး Freedom Tattoo Campaign လှုပ်ရှားမှုယူကရိန်းကိုပေးနေတဲ့အမေရိကန်ရဲ့အခုအညီကမကြာခင်မှာကုန်ဆုံးတော့မယ်ဆိုတဲ့အကြောင်းသတင်းဆောင်မတွေကိုနားဆင်ကြရပါမယ်ရှင်။အပတ်စဉ်ခဏရီတင်မှာတော့တက်တုံညာနဲ့ခွန်စစ်စင်ရဲ့အကြောင်းသတင်းတောက်မှတ်စုကြံစိုက်လေသမားတွေရဲ့မျှော်လင့်ချက်စီးပွားရေးအစီအစဉ်လူမှုရှုခင်းနဲ့တက်တန်ရောက်သတင်းလွှာတို့ကိုနားဆင်ကြရပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းကတင်ပြပေးပါအောင်ရှင်။
ဟာမတ်စစ်သွေးကြွတွေကိုပြစ်မှတ်ထားလို့အစ္စရေးတပ်တွေကဝေဟင်းမြေပြင်စစ်စင်ရေးပြန်ဆပြီးထိုးစစ်ကိုချက်လိုက်တဲ့အချိန်မှာဂါဇာကမ်းမြောင်ကလူတွေကိုပို့ပြီးပြောင်းရွှေ့ကြဖို့အစ္စရေးကတနင်္လာနေ့ကထပ်မံတိုက်တွန်းလိုက်ပါတယ်အစ္စရေးကခုလိုပြောင်းရွှေ့ဖို့အချိန်ချင်းတိုက်တွန်းပေမဲ့ဂါဇာမှာရစစ်မီပြတ်ပြီးအင်တာနက်ကနေတရေရဖို့ခက်နေပါတယ်လို့ကုလသမဂ္ဂဝန်ထမ်းတွေကပြောလိုက်ကြပါတယ်ခန်ယူဒစ်မြို့အနီးကပါလက်စတိုင်းပြည်ကိုလည်းမြို့အရှိတောင်ပိုင်းနဲ့အီဂျစ်နယ်စပ်ကရာဖာကိုပြောင်းကြဖို့အစ္စရေးကပြောပါတယ်ဒါပေမဲ့အဲဒီနေရာတွေမှာလည်းလူတွေနဲ့ပြည်နေပြီလို့လူသားချင်းစာနာထောက်ထားရေးကုလသမဂ္ဂရုံးဝန်ထမ်းတွေကဆိုပါတယ်။ဂါဇာကမ်းမြောင်ဒေသမှာနေထိုင်သူလူရေနှစ်တက်မှ3သန်းရဲ့၄ပုံ၃ပုံကအိုးအိမ်စွတ်ခွာထွက်ပြေးကြရတဲ့လူတွေပါ။အနေရှိတဲ့နေရာတွေကနေရွှေ့ကြဖို့ပြောရုံမကလုံခြုံစိတ်ချပြီးလက်တွေ့ဖြစ်နိုင်တဲ့နေရာတွေကိုအစ္စရေးကအမတ်ခံချက်ပေးဖို့ဂျာမနီကမျှော်လင့်တဲ့အကြောင်းတနင်္လာနေ့ကပြောကြားလိုက်ပါတယ်။ဂါဇာမှာသေဆုံးသွားတဲ့ပါလက်စတိုင်း15,500ကျော်သွားပြီးဒါရသူ 4,100 ကျော်ရှိပြီလို့ဟာမတ်ရဲ့ဂါဇာကျွမ်းမရေးဌာနကပြောပါတယ်။အစ္စရေးကလည်းဂါဇာမှာသေဆုံးသူအနည်းဆုံးပေါင်း 9,000 ရှိပြီလို့အစ္စရေးကြီးတပ်တော်ဝင်ရှိသူတို့ကတနင်္လာနေ့ကပြောကြားပါတယ်။ 9,000 ကဟာမတ်စစ်သွေးကြွတွေဖြစ်တယ်လို့အစ္စရေးကဆိုပါတယ်။ပါလက်စတိုင်းရဲ့သားတွေကိုမထိခိုက်အောင်လှုပ်ဆောင်ပါမယ်ဆိုတဲ့အစ္စရေးရဲ့အမတ်ခံချက်ရရှိမှသာသမ္မတဘိုင်ဒန်အစိုးရကိုအစ္စရေးပေးမဲ့အကူအညီချပေးမယ်လို့အမေရိကန်ထက်လွတ်တော်ဒီမိုကရက်မတ်တွေကသတိပေးလိုက်ကြပါတယ်။ချူချူသားသားပြောုံနဲ့ရခဲ့ရင်ဒီနေ့အချိန်မျိုးကျွန်တော်တို့ရောက်လာမှာမဟုတ်ပါဘူးလို့ဗာမောင့်ပြည်နယ်အထက်လွတ်တော်မှဘာဒီဆန်ဒါကလွတ်တော်မိန့်ခွန်းမှာပြောကြားသွားပါတယ်။အစ္စရေးရဲ့စစ်ပွဲအတွက်အမေရိကန်စီကဖြည့်ဆွဲအကူအညီ 14.3 ဘီလီယံရရှိဖို့အစ္စရေးစစ်တပ်ဟာပါလက်စတိုင်းအရသာအသေးပြောက်နှဲအောင်လုပ်ဆောင်ရမယ်ဆိုတဲ့ယက်တီချက်အတိုင်းဘာဒီဆန်ဒါနဲ့တချို့ဒီမိုကရက်လွတ်တော်အမတ်တွေကယက်တီပြောကြားနေကြတာပါ။ကျွန်တော်တို့ရဲ့ရည်မှန်းချက်ကရလက်ရရှိရေးဖြစ်ပါတယ်။မျှော်မှန်းချက်တွေသတ်မှတ်ရုံမဟုတ်ပါဘူးလို့ Maryland ပြည်နယ်အထက်လွှတ်တော်မှ Van Hollen ကပြောကြားပါတယ်။ဂါဇာမှာပါလက်စတိုင်းအရသားတွေရဲ့ဒုက္ခသက်သာရေးလို့အမေရိကန်ကပြောနေတာကိုအစ္စရေးကောင်းဆောင်တွေကကြားဖို့တသက်မြတ်မဟုတ်ဘဲသဘောတူဖို့လိုကြောင်းသမ္မတဘိုင်ဒန်အစိုးရကပြီးခဲ့တဲ့ပတ်နောက်ပိုင်းကစပြီးပထမဆုံးအကြိမ်လူသိရှင်ကြားအခိုက်အမာပြောကြားခဲ့ပါတယ်။ရုရှားကျူကျော်စစ်ခုခံကာဝင်နေတဲ့ယူကရိန်းကိုအမေရိကန်ကပေးနေတဲ့အကူအညီကအချိန်ရောငွေရောကုန်တလောက်ဖြစ်နေပြီလို့အမေရိကန်အစိုးရစီမံခန့်ခွဲမှုနဲ့ဘတ်ဂျက်ရုံးဒါရိုက်တာရှလန်ဒါယန်ကပြောကြားလိုက်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Mike Johnson နဲ့တခြားအောက်လွှတ်တော်ခေါင်းဆောင်တွေကိုပေးတဲ့စာရမ Miss Yang ကအခုလိုပြောလိုက်တာပါ။ဒီနေ့ကောင်မှယူကရိန်းကိုလက်နက်နဲ့အခြားအထောက်ပံ့တွေပေးဖို့အတွက်ငွေရှိတော့မှာမဟုတ်ဘူးလို့ Yang ကစာထဲမှာပြောထားပါတယ်။ယူကရိန်းအစ္စရေးနဲ့အမေရိကန်နယ်စပ်လုံခြုံရေးစီမံကိန်းတွေအတွက်16ဘီလီယံဒီနီကိုအမေရိကန်အစိုးရကအောက်လွှတ်တော်ကိုအောက်တိုဘာကတောင်းခံခဲ့တာပါ။ဒါပေမဲ့လက်ရရေး Republican အောက်လွှတ်တော်အမတ်တွေကြားမှာတော့ယူကရိန်းကူညီပေးရေးကအငြင်းပွားစရာဖြစ်နေပါတယ်။ယူကရိန်းကူညီကိုဖြတ်တောက်လိုက်မယ်ဆိုရင်စစ်မြေပြင်မှာရုရှားအတွက်တပန်းသားစေပါလိမ့်မယ်လို့ Miss Yang ရဲ့ပေးစာကဆိုပါတယ်။အမေရိကန်အထောက်ပံ့မပါဘဲနဲ့အစ္စရေးကဟာမတ်စ်ကိုအနိုင်တိုက်နိုင်ပါလိမ့်မယ်။ဒါပေမဲ့ Ukraine ကတော့နိုင်နိုင်မှာမဟုတ်ဘူးလို့သမ္မတ Zelensky ကပြောတဲ့အကြောင်း Democrat အထက်လွှတ်တော်မှ Mark Warner ကပြီးခဲ့တဲ့အပတ်ကပြောကြပါတယ် Christmas ပတိုင်းမီအောက်လွှတ်တော်က Ukraine ကိုအကူအညီမပေးနိုင်ရင်ဒါဟာသမိုင်းအမှတ်တရကျွလွန်တာဖြစ်ပါလိမ့်မယ်လို့ Warner က Writer သတင်းဌာနကိုပြောပါတယ်ခင်ဗျာ
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရုပ်သံကနေအင်္ဂါနေ့မနက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘကိုးတိုင်းမုံမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းအားလုံးကိုဒီဇင်ဘာ4ရက်နေ့မှာသိမ်းပိုက်တိုင်ခဲ့ပြီးလို့ KNU ကအမျိုးသားအစည်းအဝေးကထုတ်ပြန်လိုက်ပါတယ်စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကတော့မုံမြို့ကိုတိုက်ခတ်ရမှာနောက်ွယ်က NUG အဲ့ဒီ NUG ရဲ့နောက်ွယ်မှာနိုင်ငံအဖွဲ့အစည်းတွေရှိနေပြီးဖိအားပေးတာကြောင့် AR အလုံးရင်းနဲ့တိုက်ခိုက်တာဖြစ်တယ်လို့ပြောသွားပါတယ်ဘယ်နိုင်ငံလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူးဒါအပြင်အမေရိကန်နိုင်ငံကြီးဌာနရဲ့2022ခုနှစ်ကမ္ဘာတဝန်းအကြမ်းဖက်မှုအစီအင်္ဂါစာထဲမှာမြန်မာနိုင်ငံအတွက်ကြမ်းဖက်မှုတွေရဲ့58ရာခိုင်နှုန်းကို PDF တွေကျုပ်လွန်နေဆိုတာကိုဖော်ပြထားတယ်ဆိုပြီးတော့ဗိုလ်ချုပ်စော်မင်းထွန်းကကိုကပြောဆိုသွားခဲ့ပါတယ် VOA လေ့လာချက်အရ2023ခုနှစ် ABLA အတွင်းက Development Service Group ကအမေရိကန်နိုင်ငံရဲ့ဌာနကိုတင်သွင်းတဲ့အစီအင်္ဂါစာထဲမှာအဲ့ဒီလိုပြောထားတာဖြစ်ပါတယ်ဒီအစီအင်္ဂါစာဟာကမ္ဘာတဝန်းအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့လူနည်းစုတိုင်းရင်းသားတွေရဲ့လှုပ်ရှားမှုပေါ်အခြေခံပြီးပြုစုတဲ့အစီအင်္ဂါစာဖြစ်ပါတယ်2022ခုနှစ်မြန်မာနိုင်ငံအတွက်ဖြစ်ရပေါ392ခုနှစ်အတွင်း2000ကျော်ထိခိုက်သေဆုံးခဲ့တယ်လို့ဖော်ပြထားတာကိုတွေ့ရပါတယ်။အဲဒီမှာဖြစ်ရစုစုပေါင်း90ရာခိုင်နှုန်းကို PDF ပြည်သူ့ကာကွယ်ရေးတပ်9ရာခိုင်နှုန်းမှာ CDF ချင်းကာကွယ်ရေးတပ်နဲ့နောက်ထပ်9ရာခိုင်နှုန်းမှာ KDF ကရင်နီကာကွယ်ရေးတပ်ကတာဝန်ရှိတယ်လို့ဖော်ပြထားပါတယ်။အဲဒီဖြစ်ရတွေအထက်38ရာခိုင်နှုန်းကပြစ်ခတ်မှု17ရာခိုင်နှုန်းကမြေမြုပ်မိုင်းနဲ့10ရာခိုင်နှုန်းကဘုံးနဲ့တိုက်ခိုက်မှုတွေဖြစ်တယ်လို့ဆိုပါတယ်။ဖြစ်ရတွေရဲ့58ရာခိုင်နှုန်းဟာမြန်မာစစ်တပ်ကိုပြစ်မှတ်ထားတာဖြစ်ပြီးတာမန်ပြည်သူတွေကိုပြစ်မှတ်ထားမှုဟာ9ရာခိုင်နှုန်းမှရှိတယ်လို့ဖော်ပြထားပါတယ်လူမျိုးတုံးတားဖြတ်မှုကျွလွန်နေတယ်လို့အစ္စရေးနဲ့ပါလက်စတိုင်းကိုယ်စားလှယ်တွေဟာကုလသမဂ္ဂမှာတနင်္လာနေ့ကအပြန်အလှန်ဆွဆွဲလိုက်ကြပြီးနိုင်ငံတကာကအရေးယူဖို့တောင်းဆိုလိုက်ကြပါတယ်လူမျိုးတုံးတားဖြတ်မှုကာကွယ်ရင်းနဲ့အဖြစ်ပေးရေးသဘောတူညီချက်ရေးထိုးခဲ့ကြတဲ့85နှစ်မြောက်နှစ်ပတ်လည်မတိုင်မီဂျဒီဘာမှာရှိတဲ့ကုလသမဂ္ဂလူခွေးကောင်စီမှအခုလိုဆွဆွဲကြတာပါ။အောက်တိုဘာ9ရက်ဟာဟားမတ်ရဲ့တိုက်ခိုက်မှုဟာလူမျိုးတုံးတပ်ဖြတ်ရေးအယူဆရလှုပ်ဆောင်ခဲ့တာဖြစ်တယ်လို့အစ္စရေးကိုယ်စားလှယ်အဖွဲ့ရဲ့ဥပဒေအကြံပေးယီလတ်စင်ထရစ်ကတက်ရောက်လာတဲ့တာဓမန်တွေကိုပြောကြပါတယ်။အစ္စရေးကလေကြောင်းကုန်းကြောင်းတိုက်ခိုက်မှုကြောင့်ဖြစ်ပေါ်လာခဲ့တဲ့လူပြောကကဘေးဟာကျောင်းသုံးဆောင်မှပါတဲ့လူမျိုးတုံးတပ်ဖြတ်မှုပါပဲလို့ပါလက်စတိုင်းကိုယ်စားလှယ်ဒီမာ S4 ကလည်းလူခွေးကောင်စီမှပြောကြပါတယ်။ဒီမျိုးသောတပ်ဖြတ်မှုနိုင်ငံတကာသဘောတူညီချက်ကို1948ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာလက်မှတ်ရေးထိုးခဲ့ကြတာပါကမ္ဘာလူခွေးရေးအကြီးအကဲဆရာကြီးမတိုက်ပြီးလက်မှတ်ရေးထိုးခဲ့ကြတဲ့ကုလသမဂ္ဂရဲ့ပထမဦးဆုံးလူခွင့်ရေးဆိုင်ရာသဘောတူညီချက်တွေဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျူးတွေကိုဖက်ဆက်နာဇီဂျာမနီကအစုလိုက်ပြုတ်လိုက်တပ်ဖြတ်ခဲ့ပြီးတဲ့နောက်အဒီလိုလိုကမျိုးတွေကိုကာကွယ်အပြစ်ပေးဖို့ချမှတ်ခဲ့တဲ့သဘောတူညီချက်လည်းဖြစ်ပါတယ်သူတို့ရဲ့တကယ်ကာဗွန်ထုတ်လုပ်ညဉ့်ဉန်းစေမှုကိုပြောလိုက်မယ်လို့များရေနံနဲ့သဘာဝတန့်ွေလုပ်ငန်းရှင်တွေကိုမယုံလိုက်ကြပါနဲ့လို့အမေရိကန်ဒုတိယသမ္မတဟောင်းအယ်ဂိုကပြောကြားလိုက်ပါတယ်။အခုကုလသမဂ္ဂဥရုယာတိညီလာခံဆွေးနွေးပွဲကိုဦးဆောင်နေသူဟာအညစ်ပတ်ဆုံးရေနံကုမ္ပဏီတွေကတခုမှတာဝန်ရှိသူဖြစ်တယ်လို့လည်းအယ်ဂိုက AP သတင်းဌာနနဲ့အင်တာဗျူးမှာပြောကြားလိုက်တာပါ။ခုချင်းပါနေစက်ညီလာခံကိုအရှိဖြစ်ဦးဆောင်နေသူ UAE နိုင်ငံရဲ့နိုင်ငံပိုင်ရေနံကုမ္ပဏီဥက္ကရာဆူတန်အယ်ဂျာဘာကိုနိုဘယ်ဆုရသဘာဝပတ်ဝန်းကျင်ရေးရာတက်ကြွလှုပ်ရှားသူအမေရိကန်ဒုတိယသမ္မတဟောင်းအယ်ဂိုကဝေဖန်လိုက်တာဖြစ်ပါတယ်။နိုင်ငံအလိုက်ကာဗွန်တန့်ွေထုတ်လုပ်မှုအချက်အလက်တွေကိုသဘာဝပတ်ဝန်းကျင်အဖွဲ့တွေညွန်ပေါင်းဖွဲ့ထားတဲ့ Climate Trace အဖွဲ့ကတင်းကြွတွေနေ့ကထုတ်ပြန်လိုက်ပါတယ်။အဒီအချက်အလက်တွေကိုအခြေခံပြီး Mr. El Go ကကုလသမဂ္ဂဥရုယာတိညီလာခံမှာတနအီကြာတင်ပြတ်ချက်တဲ့ကိုတင်သွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ Mr. El Jabbar ကတော့သူဥဆောင်လုပ်ခဲ့တာတွေကိုတနင်္လာနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကာကွယ်ပြီးပြောဆိုသွားခဲ့ပါတယ်။ရေနံကုမ္ပဏီကြီးတွေကမလုံလောက်သေးပေမဲ့တိုးမြင့်လှုပ်ဆောင်နေပါတယ်လို့သူကဆိုပါတယ်ခဗျာ
direct from Washington, the voice of America, VOA.
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOA ရဲ့ website ဆိုင်မျက်နှာ burmese.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆိုင်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်မှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဒီဇင်ဘာလ3ရက်နေ့ကဗီယက်နမ်နိုင်ငံသား20ချောကိုမဲဆောက်မျိုးတွင်တိုက်ခန်းတွေမှာမဲဆောက်ရဲတပ်ဖွဲ့ကစစ်ဆေးဖမ်းဆီးပါတယ်။သူတို့ဟာကရင်ပြည်နယ်မြဝတီမြို့နယ်ထဲကရွှေကုတ်ကိုလောင်းကစားမြို့ကနေလာကြသူတွေလို့ယူဆပြီးထိုင်းအာဏာပိုင်တွေကစစ်ဆေးနေဆဲဖြစ်ပါတယ်။ဒီသတင်းကို VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်မြဝတီမြို့ရဲ့တပ်ဖက်ကမဲဆောက်မြို့ထဲမှာအစုလိုက်နေထိုင်နေကြတဲ့ဗီယက်နမ်နိုင်ငံသား20ချောကိုမဲဆောက်လာဝကနဲ့ရဲတပ်ဖွဲ့ကဒီဇင်ဘာလ3ရက်နေ့ကရှောင်းတခင်စစ်ဆေးဖမ်းဆီးခဲ့ပါတယ်။သူတို့ကိုဖမ်းဆီးမိချိန်မှာနိုင်ငံကူးလက်မှတ်တွေတက်တန်းလွန်နေတာတွေအပြင်အထောက်အထားမရှိတာတွေကိုစစ်ဆေးတွေ့ရှိရတဲ့အတွက်ကရင်ပြည်နယ်မြဝတီမြို့နယ်ရွှေကုတ်ကိုလောင်းကစားမြို့တော်ကလူလိန်ကိုင်းတွေကနေလာရောက်နေထိုင်ကြသူတွေအဖြစ်တန်တရားနဲ့ဖမ်းဆီးထားတယ်ဆိုပြီးတပ်ပြည်နယ်လူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်
။အစုလိုက်နေထိုင်နေကြတဲ့ဒီနေ့နိုင်ငံသား20ကျော်ကိုမဲဆောက်ရဲတပ်ခံပြီးရှောင်းတခင်ဝင်ရောက်ဆစ်ဆီးခဲ့ပါတယ်ဗျ။အဲ့မှာသူတို့စီမှာနိုင်ငံကူးလက်မှတ်ပတ်စုဆောင်တက်တန်းရဲလွန်နေချသူတွေနဲ့တပ်တည်ငါထောက်တာဒရုန်းတရားမရှိကြသူတွေကိုဆစ်ဆီးတွေ့ရှိခဲ့ပါတယ်။ဒါကြောင့်သူတို့တွေဟာမဲဆောက်တပတ်ချန်ကျင်းပြည်နယ်မြောက်ရီမြို့နယ်ရွှေကုတ်ကိုလောင်းစားမြို့တော်ဖက်မှာအွန်လိုင်းငွေလိမ်ခိုင်းအသီးသီးမှာဝင်ရောက်လုတ်ကန်ခဲ့ပြီးမှအခုရက်ပိုင်းထဲမှာဖြစ်ပေါ်နေတဲ့နေဆက်စစ်ပွဲတွေကြောင့်မဲဆောက်ပဲချမ်းကိုကူးလာတာတိမ်းချောင်လာသူတွေဖြစ်နိုင်တယ်ဆိုတဲ့အကြောင်းကိုမဲဆောက်ရဲကသဘောပေါက်ပြီးတော့သူတို့ဆက်လက်စစ်ဆေးမှုတွေပြုလုပ်နေတယ်လို့သိရပါတယ
်ဗျ။ကရင်ပြည်နယ်မြောက်ရီမြို့ကရွှေကုတ်ကိုမြို့တက်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလူကုန်ကူးခံရတာတွေအတင်းကျပ်စီခိုင်းခံရတာတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့မီးဖြတ်တောက်တာအင်တာနက်ဖြတ်တောက်တာတွေကိုဂျွန်လာထဲမှာပြုလုပ်လာခဲ့တာပါဒီနောက်ထိုင်းဘက်ကနေအင်တာနက်လိုင်းတွေဆက်သွယ်ရေးဆလောင်းနေနဲ့မြန်မာဘက်ကလောင်းကစားလုပ်ငန်းရာဇဝတ်မှုလုပ်ငန်းတွေကိုအကူအညီပေးနေတဲ့ထိုင်းနိုင်ငံသားနဲ့မြန်မာတွေအပါအဝင်နိုင်ငံသားတွေကိုလည်းဖမ်းဆီးခဲ့တာတွေရှိခဲ့ပါတယ်အဲ့ဒီဒေသနဲ့အနီးတဝိုက်ထိုင်းဘက်ထမ်းမှာလည်းအဖမ်းဆီးတွေဇက်တိုက်ပြုလုပ်နေပါတယ်ရှိကုတ်ကိုမြို့စ်ကိုသွားတဲ့နိုင်ငံသားတွေကိုပြန်လာတဲ့နိုင်ငံသားတွေကိုပါထိုင်းဘက်ကမကြကနဖမ်းဆီးနေတာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့မေလနဲ့ဇွန်လထဲမှာပဲအဲ့ဒီရွှေကုတ်ကိုဒေသဘက်မှာရောင်းစားခံရတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလည်းမဲဆောက်ဘန်ကောက်ကနေတဆင့်နေရပ်ပြန်ပို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်။
မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့ပြည်တွင်းတိုက်ပွဲတွေအခြေအနေကိုတင်ပြပေးပါမယ်။စကိုင်းတိုင်းထီးချိုင်မြို့ပေါ်မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကနေ့စဉ်လေချောင်းတိုက်ခိုက်တာတွေလုပ်နေတယ်လို့ဒေသခံတို့ကပြောပါတယ်။မကွေးတိုင်းကြောက်ထုဘက်မှာလည်းစစ်တပ်ကနေမြေရှင်းလင်းနေတဲ့အတွက်အရသာ900နီးပါးစစ်ပေးရှောင်နေချရပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းတွေကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုကိုသားညုံကပြောပြပေးပါအောင်ရှင်။
တီချိုင်မြို့ပေါ်ကစစ်ကောင်စီတပ်တက်ဆွဲထားတဲ့နေရာတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာပြီးခဲ့တဲ့နိုဝင်ဘာလ10ရက်လောက်ကစပြီးတော့စတင်တိုက်ခတ်နေကြတာပါ။အဲဒီနောက်တိုက်ပွဲတွေအနည်းငယ်ငြိမ်သက်သွားပြီးတော့နိုဝင်ဘာလ29ရက်ကနေပြီးတော့ဒီဇင်ဘာလ4ရက်နေ့အထိနေ့စဉ်ရက်ဆက်တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တယ်လို့ယူဆတဲ့နေရာတွေကိုလေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာတွေလုပ်နေပြီးတော့ပြီးခဲ့တဲ့3ရက်အတွင်းမှာ10ကြိမ်ထက်မနည်းပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတူကပြောပါတယ်။
ဖျားရင်ကျင်နေရတော့တိုက်ပွဲဆက်လက်ပြင်းနေတော့ပါလေ။ဟုတ်ကဲ့သူတို့အထောင်အကြီးစကားနေဖြစ်တဲ့အဲအနေအရကိုတိုက်ရင်ရတော့ပါလေ။ကျွန်တော်ကြောက်နေတောင်ကုန်းတို့ဒီရဲစခန်းတောင်ကုန်းတို့နဲ့ကျွန်တော်ဒီတရင်ပေါ်မှာလေးပဲပေါ့။ဆက်လက်တိုက်ခိုက်နေရှင်နေတော့ပါလေ။ဒီစခန်းရှိတဲ့အဲ့ပေါ်ဗျာဒီအမှတ်ကြီးအမှတ်3နဲ့အမှုနှစ်ခုပေါ့ဗျာ။ဒီကြောက်တဲ့နေရာမှာလေးပဲမှရှိရမှာဒီရဲစခန်းအမှတ်3နဲ့အမှတ်2ခြားမှာရှိတော့ပေါ့။အဲ့ဒီနေရာကြီးကျန်နေရပေါ့။ကြောက်တိုက်ခိုက်မှုကတော့ဘောသာအောင်မောင်းဆိုရင်ကျွန်တော်စေခြင်းခက်မဲရှိတော်ပြီပေါ့ဗျာ။အဲမနေမနေရဆိုရင်ကျွန်တော်တက်35နဲ့ ဒါဟိုတာလောက်ဆိုရင်အနည်းဆုံး၅ကြိမ်လောက်နိုင်လောက်ကြောင်ပတ်ပြစ်သွားရပေါ့ဒီနေ့ဆိုရင်မိမိနာစဉ်နှစ်ဆင်းပေါ့အလုံးပေါင်းသူကလည်း၅ကြိမ်လောက်ပတ်ပြစ်သွားရပေါ့ဟုတ်ကအလုံးပေါင်းဆိုရင်16ကြိမ်လောက်တော့ရှိပြီကဒီရှေ့ဒီ၃ရက်တွင်ပေါ့လေ
တိုက်ပွဲတွေပြန်လဲပြင်းထန်ခဲ့တဲ့နိုဝင်ဘာလ29ရက်နေ့တနေ့တည်းမှာတိုက်လေရင်၄စီးနဲ့၁၀ကြိမ်ဘုံကျဲတိုက်ခိုက်တယ်ဆိုပြီးတော့လေဒေသခံတွေကပြောပါတယ်တိုက်ပွဲတွေစတင်ခဲ့တဲ့နိုဝင်ဘာလ၈ရက်နေ့ကစလို့လေထိခိုက်ဒေသခံတွေဟာနေအိမ်တွေကိုဆွန့်ခွာပြီးတော့ဘေးလွတ်ရာနေရာတွေမှာတင်းရှောင်နေကြရပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်ရပ်သားသေဆုံးမှုတွေလည်းရှိပြီးတော့စီးအတိကျကောက်ယူလို့မရသေးပါဘူးလက်နက်ကြီးကြောက်ရောက်ပောက်ကွဲတာအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်မှုတွေကနေအတော်များများမိလောင်ပျက်စီးဆုံးရှုံးမှုတွေလည်းရှိနေပါတယ်ဒါကတော့စကိုင်းတိုင်းတွေကထိခိုက်မှုရဲ့အခြေအနေပါမကွေးတိုင်းစောမြို့နယ်ကြောက်ထုဒေသမှာလည်းကြောက်ထုမြို့မှာရှိတဲ့စစ်ကောင်စီအမြောက်တပ်ကနေပြီးတော့ကြေးရော်တွေဘက်ကနေမြေရှင်းလင်းနေတဲ့အတွက်ရပ်သားတွေစစ်ဘေးတင်းရှောင်နေကြရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတူကပြောပါတယ်
နေရနေမှာတဲ့အင်းဒီလိုနေနေမှာစကြောင်းဘုံကြောင်ထိုးတာပေါ့နော်။ကြောင်းကအနောက်ဖက်ကကြောင်းကမြောက်ဖက်ဆိုပေါ့။ကြောင်းကတော့သူတို့အမြောက်တဲ့အရှိတ်ကိုထိုးတာ။အဲ့ဒီအရှိတ်ကိုထိုးတာမှာအဲ့ဒီနားလေးမှာခဏတိုက်ပွဲဖြစ်ပြီးတော့ဖြစ်ပြီးတော့ဒီကအဲ့ဒီရောမျိုးညာကိုသူကလည်းနေကြည့်နေထိုးတာ။ထိုးရခါကျရောမျိုးညာရဲ့အမိနာညာရောအကုန်ရှားရတာပေါ့။ရောမျိုးညာရဲ့ညာရဲ့တော်ဝင်လို့မရတော့ဘူးသူက။တခြားညာတွေကတော့စကြောင်းထိုးတဲ့အချိန်ကြီးတယ်။ပြီးတော့ပြန်ဝင်တယ်ပေါ့နော်။အဲ့ဒီတော့အမြောက်တက်ကနေမှလီလီနေနဲ့လူကြီးတို့ချရတယ်တို့ချပြီးတော့ခါကျစစ်တမ်းတွေထွက်တယ်ပေါ့နော်
စစ်ကောင်စီတပ်ဘက်ကနေမီရှင်းလင်းနေတဲ့အတွက်စစ်ကောင်စီတပ်အမြောက်တပ်နဲ့အနီးဆုံးရှိတဲ့ကျေးရွာတွေဟာဘေးလွတ်ရာတိမ်းရှောင်နေရပြီးတော့လူဦးရေ900လောက်ဟာအစားအသောက်အဝတ်ထည်နဲ့ဆေးဝါးတွေလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ
ပြည်ရင်းကတိုက်ပွဲတွေအခြေအနေကုသညုံပြောပြပေးခဲ့တာပါရှင်အခုတော့မြန်မာလွတ်မြောက်ရေးအတွက်အမေရိကန်ပြည်ထောင်စုနယူးယောက်ကလှုပ်ရှားမှုတစ်ခုကိုတင်ပြပါမယ်။ဒေါ ን ဆန်းစုကြည်ရဲ့သားငယ်ခင်အရစ်ဦးဆောင်တဲ့မြန်မာပြည်လွတ်မြောက်ရေးနဲ့လူသားချင်းစာနာမှုအကူအညီအတွက် Freedom Tattoo Campaign လှုပ်ရှားမှုကို Healthy Hands for Burma X2B အဖွဲ့က UCP နယူးယောက်မြို့မှာတင်းနှင်းကနေနေကပြုလုပ်ခဲ့ပါတယ်။ကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့မိုင်းအချင်းလိုက်ကအကြောင်းစုံကိုပြောပြပေးပါမယ်ရှင်။
အခုကျမရောက်ရှိနေတဲ့နေရာကတော့နယူးယောက်မြို့မှာပြုလုပ်တဲ့ Freedom Tattoo Campaign ပဲပေါ့နော်ဒီပွဲကို Kim Harris နဲ့ UK နိုင်ငံက NUG ရဲ့ကိုယ်စားလှယ်ဒေါက်တာတက်ကူကူနောက် UK နိုင်ငံမှာရောက်ရှိနေတဲ့ Model အနုပညာရှင်မင်းမြတ်နိုးတို့လည်းအဖွင့်အမှားစကားကို online ကနေတဆင့်ပြောကြားခဲ့တာလည်းတွေ့ရပါတယ်ဒီ freedom tattoo campaign ကတော့မြန်မာနိုင်ငံမှာဒီစစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ပေးဒုက္ခသည်တွေအတွက်ဒီရန်ပုံငွေတွေရရှိဖို့ပေါ့နော်ဒုက္ခသည်တွေကိုအကူအညီပေးဖို့ဒီရန်ပုံငွေရှာဖွေတဲ့ပွဲလေးဖြစ်ပါတယ
်အဓိကကပ်ပင်းရဲ့ရွယ်ချက်ကတော့
ပါဝင်ရတဲ့အကြောင်းရင်းပေါ့နော်နောက်ပြီးတော့ကိုရိုင်းလည်းဒီတက်တူးထိုးရတဲ့အကြောင်းရင်းကိုပြောပြပါရှင
်ဟုတ်ကဲ့ကျွန်တော် King Space ကနေပြီးတော့တက်တူး Freedom Tattoo Campaign ကိုတွေ့ရတာကျွန်တော်စိတ်ဝင်စားတယ်ကျွန်တော်လည်းတက်တူးဘာနာပါတဲ့လူတစ်ယောက်အနေနဲ့ဒီဟာဒါကျွန်တော်တို့အတွက်ဘာမှ Family ရဲ့အရာပေါ့ဒီဟာပါဝင်လို့อ่ะကျွန်တော်တို့အဲ့ဒီအစိတ်ဆုံးဖြတ်ပြီးတော့ပါဝင်တယ်ပြီးတော့ King ရဲ့ message ကိုလည်းကျွန်တော်အရင်ကြိုက်တယ်ဒီပြောတဲ့ဟာကျွန်တော်တို့ဒါကျွန်တော်တို့ရဲ့ fighting spirit ပေါ့ကျွန်တော်တို့ကြာဆုံးသွားတဲ့ဒီရဲကောင်းတွေအတွက်ပေါ့အခုလက်ရှိခြေထဲမှာတိုက်ပွဲဝင်နေတဲ့ရဲဘော်တွေရဲ့အတွက်ပေါ့ကျွန်တော်တို့အဲ့ဒီအဓိကအဲ့ဒီခံစားချက်ပေါ့အဲ့ဒီစိတ်ဓာတ်နဲ့ထိုးတာပါ
တောင်တေခဲဆန္ဒဆိုတာကကျွန်တော်တို့ဒီ New York State Health Department အောက်ကနေမှာအလုပ်လုပ်ရတဲ့ဒီလူကြီးတွေကို 65နှစ်အထက်ပေါ့နော်ပုံမှန်ပြောလို့ဆိုလို့ရှိရင်အဲ့ဒီလူကြီးတွေကိုပြုစုစောင့်ရှောက်တဲ့ကျန်းမာရေးအတွက်ပေါ့နော်ပြုစုစောင့်ရှောက်တဲ့အဲ့ဒီစင်တာတစ်ခုဖြစ်ပါတယ်ဟိုဒါအပြင်ခုဆိုလို့ရှိရင်တို့ဒီ social adoptive care မြန်မာ community အတွက်ဆိုလို့ရှိရင်ဒီ America တစ်ခုလုံးမှာမှာဒါတို့ဒီ PD adoptive care ကပထမဦးဆုံးတစ်ခုဖြစ်ပါတယ်အဲ့ဒီကနေမှဟိုဘာပဲဖြစ်ဖြစ်ဒီနေ့လို့ပေါ့နော်အဲ့လို campaign တွေတစ်ခုပေါ့နော် event တစ်ခုခုကိုတို့မြန်မာလူမျိုးအတွက်အဲ့လိုမျိုးတစ်ဖက်ကအားကနေမှအဲ့လိုဒုစရပံပိုးပေးနိုင်တဲ့အရုပ်စာကိုပံပိုးပေးနိုင်တဲ့အတွက်ဟိုကျွန်တော် PD ကနေမှတကယ် PD ဖြစ်ပါတယ်တကယ်ဝန်တာပါတယ်ဒါအများအတွက်ဆိုတော့
Freedom Campaign Tattoo ကိုဦးဆောင်နေတဲ့ Don Sansuji ရဲ့တာငယ်ဖြစ်သူ Kim Harris ကတော့မိခင်ရဲ့ Freedom from Fear အကြောက်တရားမှကင်းလွတ်ခြင်းစောင့်ဖို့အတိုင်းမြမပြည်လူမျိုးရေးကိုဆက်ပြီးတော့အကောင့်ထဲပေါ်ဖို့နဲ့စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအခွင့်အရေးတွေရရှိရေးလှုပ်ရှားမှုဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။ကျမအင်ဂျင်နိုင်မှာနယူးယောက်မြို့ကနေသတင်းပေးပို့နေတာပါရှင်
။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။ယူကရိန်းအတွက်ပေးနေတဲ့အမေရိကန်ပြည်ထောင်စုရဲ့အကူအညီတွေမကြခင်ကုန်ဆုံးတော့မယ့်အနေအထားကိုရောက်နေပါတယ်။အမေရိကန်လွှတ်တော်အတွင်းမှာအစိုးရ၃စိတ်ကိုအတိမပြုနိုင်သေးပဲသဘောထားခွဲလွဲမှုတွေရှိနေတာကြောင့်မဟာမိတ်တွေကိုထောက်ပံ့မှုကိစ္စ80မဆောင်ရွက်နိုင်တဲ့အနေအထားကိုရောက်နေတာဖြစ်ပါတယ်။အမေရိကန်ကာကွယ်ဝန်ကြီးဌာနကတော့ရေဒိုအစိုးရ၃စိတ်ကိုပဲအတိပြုပြီးမဟာမိတ်တွေကိုထောက်ပံ့ဖို့ပြက်ကွက်တာဟာအမျိုးသားလုံခြုံရေးအတွက်မှားယွင်းတယ်ဆိုပြီးတော့ထောက်ပြနေပါတယ်။ VOA သတင်းထောက် Arat Arabasiri သတင်းပေးပို့ထတာကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
တနင်္ဂနွေနေ့ကပဲယူကရိန်းနိုင်ငံခါဆန်ဒေသမှာရုရှားဘက်ကဗုံးကျဲတိုက်ခိုက်ခဲ့တဲ့အတွက်ယူကရိန်းဘက်ကတယောက်သေဆုံး9ယောက်ဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲဒွန်ဂျန့်စ်ဒေသမှာရုရှားဘက်ကမစ်ဆိုင်းဒုံးကျည်နဲ့6ကျည်ပြစ်ကတ်တိုက်ခိုက်ခဲ့တယ်လို့သတင်းရပါတယ်။ယူကရိန်းဘက်ကအနည်းဆုံးလူ10ယောက်ထိခိုက်ဒဏ်ရာရပြီးတယောက်သေဆုံးပါတယ်။ယူကရိန်းနယ်ထဲကိုရုရှားဘက်ကလှမ်းပစ်တာပါ။ယူကရိန်းကိုရုရှားကျူးကျော်စစ်3နှစ်ထဲဝင်လာပါတော့မယ်။စစ်လက်နက်နဲ့ငွေကြေးကူညီတွေဆက်ပေးဖို့ယူကရိန်းအစိုးရကမဟာမိတ်တွေကိုတောင်းဆိုထားပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဘက်ကပေးနေတဲ့ကူညီတွေမကြခင်ကုန်ဆုံးတော့မယ့်သဘောမျိုးကိုရင်ဆိုင်နေရတာပါ။အမေရိကန်ဖက်ဒရယ်အစိုးရရေရှည်သုံးစိတ်ကိုလွှတ်တော်အတည်ပြုပေးနိုင်ခြင်းမရှိပါဘူး။ရေရိုရှင်းနေစမ်းအထိလက်ရှိသုံးစိတ်ရထားချက်အတိုင်းဆက်သုံးဖို့ကိုပဲခွင့်ပြုထားတာပါ။
It's the single best thing that Congress can do to strengthen our national.
ကျွန်တော်တို့ရဲ့အမျိုးသားကာကွယ်ရေးအတွက်ကွန်ဂရက်စ်လွှတ်တော်အနေနဲ့အကောင်းဆုံးလုပ်နိုင်တဲ့တစ်ခုတည်းသောကိစ္စပါ။ကျွန်တော်တို့ရဲ့ပြိုင်ဘက်ရန်သူတွေကရေဒိုအသုံးစရိတ်ဆုံးဖြတ်ချက်နဲ့တွားနေတာမဟုတ်ပါဘူး။ဒီလိုရေဒိုဆုံးဖြတ်ချက်ကကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးကိုရောပြိုင်နိုင်စွမ်းအပေါ်မှာပါထိခိုက်ပျက်စီးနေပါတယ်။အမျိုးသားလုံခြုံရေးလိုအပ်ချက်အပေါ်ဆောင်ရမယ့်အသုံးစရိတ်အရေးပေါ်အတီးပြုတ်ပေးဖို့ကျွန်တော်တောင်းဆိုချင်ပါတယ်ကျွန်တော်တို့ရဲ့မာမိတ်လက်တွဲဘက်တွေအန္တရာယ်ရင်ဆိုင်နေရပါတယ်ကျွန်တော်တို့ကာကွယ်ရေးအတွက်ယင်းနှိမ့်နိုင်ရမယ့်အချိန်ဖြစ်ပါတယ
်အမေရိကန်ဆိုရရေရှည်သုံးစိတ်အတီးပြုတ်မပေးနိုင်ဘူးဆိုရင်ယူကရိန်းနဲ့အစ္စရေးအတွက်စစ်ရေးအရာကူညီပေးနိုင်ရေးမှာထိခိုက်မှုတွေကြုံရနိုင်ပါတယ်ယူကရိန်းသမ္မတဗလာဒိုမာဇယ်လင်စကီကလည်းသူ့နိုင်ငံကိုကဘာကမိတ်သွားတာမျိုးဖြစ်မကန်ဘူးလို့မကြသေးခင်ကတွေးဆမိန့်ခံမှာပြောဆိုပါတယ်ဆောင်းရသည့်နောက်ထပ်တိုက်ပွဲအစ်တစ်ခုကိုဖျက်ဆီးရတော့မှာဖြစ်တဲ့အကြောင်းနဲ့သူ့နိုင်ငံဟာရှင်သန်ရည်ရည်အတွက်တိုက်ပွဲဝင်နေတယ်ဆိုတာကိုသူကပြောဆိုခဲ့ပါတယ်နေတိုးအဖွဲ့အတွင်းမှချုပ်ယန်စတော်ဒန်ဘတ်ကတော့ယူကရိန်းအတွက်ဆက်လက်ထောက်ပံ့သွားမယ်အကြောင်းအခုလိုပြောဆိုပါတ
ယ် So it will be a big tragedy for the Ukrainians if
Russia သမ္မတဗလာဒီမီယာပူတင်သာအနိုင်ရသွားရင်ယူကရိန်းနိုင်ငံသားတွေအတွက်အကြီးအကျယ်ကြေကွဲဝမ်းနေရမယ့်ကိစ္စပါဒါကကျွန်တော်တို့အတွက်လည်းအနေအကျဉ်းပါတယ်တခြားအနာရှင်တွေအနေနဲ့လည်းစီးရင်အားသုံးပြီးတခြားနိုင်ငံတစ်ခုခုကိုသိမ်းပိုက်နိုင်တဲ့ဆိုတာမျိုးနိုင်ငံတကာဥပဒေကိုချိုးဖောက်တာတွေလုပ်မယ်ဆိုရင်ချိုးဖောက်ခွင့်ရှိတယ်ဆိုတာမျိုးထင်သွားနိုင်လို့ပါ
ဒေတာတွင်မှာပဲ Prague အခြေစိုက် Radio Free Europe နဲ့ Radio Liberty ကရုရှားနဲ့အမေရိကန်နိုင်ငံသားခံယူထားတဲ့သတင်းတော်မျိုးသမီးကာမာရှီဗကိုမှတ်ပုံတင်မှုပြက်ကွက်မှုနဲ့ဖမ်းဆီးထားတာကနေရုရှားဘက်ကထောင်ဒဏ်ဆက်ပြီးချမှတ်လိုက်ပါတယ်။ယူကရိန်းနိုင်ငံဇဘော်ရီဇာဇာဟီယာဒေတာမှာတော့ဒေတာကနေအတွက်နယ်သာလန်နိုင်ငံလှူတဲ့မီးဖိုတွေကိုရဲတွေကလိုက်ပေးနေပါတယ်။အဲ့ဒီဒေတာမှာလဲဆင်ပြီး gas နဲ့ရေပြတ်တောက်နေပြီမဲ့အသက်အရွယ်ကြီးရင်တဲ့သူတွေကသူတို့ဒေတာကထွက်ခွာဖို့ငြင်းဆန်နေကြတာပါအခုအလှရထားတဲ့မိဖို့လေးတွေကသူတို့ဘဝရည်တည်ရေးစောင်းရသည်မှာတွေးတက်ရဖို့တည်ရေးရှင်ရေးအရေးကြီးတဲ့အထောက်အကူပစ္စည်းတွေဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားယူပါ
တော်တာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOA ရဲ့အစီအစဉ်တွေကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ barmi.voanews.com မှာလည်းအချိန်မီလိုက်ရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊ညှော်လင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်ရဲ့2023ခုနှစ်ဒီဇင်ဘာလ5ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3049တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တို့ကိုမချခင်မှာနားဆင်ချရပါမယ်ရှင်။အခုရေဆုံးတော့သတင်းထောင်မှတ်စုအစီအစဉ်ကိုထုတ်လွှင့်ပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကညီနောင်မဟာမိတ်သုံးဘွဲ့ရဲ့တက်တုံညာနှစ်ခွန်ဆစ်စီရင်နဲ့ပတ်သက်လို့တရုတ်ဆွေရဘက်ကသူတို့နဲ့သက်ဆိုင်ခြင်းမရှိဘူးလို့ညင်းဆိုချိန်မှာပဲရေချောင်းလုံချုံရင်းနဲ့ချစ်ချည်ခီးလက်ပတ်ဖို့ဆိုပြီးတရုတ်ရေတပ်တင်မော်သုံးစင်းလဲမြန်မာနိုင်ငံကိုရောက်ရှိခဲ့ပါတယ်။ဒီတော့အတွင်းညီနောင်မဟာမိတ်သုံးဘွဲ့ကလည်းတစ်တုံညာနှစ်ခွန်ဆစ်စင်ရီတလပြည့်ချိန်မှာဆစ်စင်ရီအရှိန်တိုးမြင့်မယ်လို့ပြောလိုက်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းထောက်မှတ်စုကိုတော့ကိုသားညုံဦးပြောပြပေးပါမယ်ရှင
်။ညီနောင်မဟာမိတ်သုံးဘွဲ့ဟာတစ်တုံညာနှစ်ခွန်ဆစ်စင်ရီစတင်ပြီးတော့မြန်မာစစ်ကောင်စီတပ်စခန်းတွေနဲ့နေဆက်မျိုးတချို့ကိုတင်းယူလိုက်တယ်လို့ပဲတချိန်နဲ့မှာတရုတ်မြန်မာနယ်စပ်မှာကျေပြန့်လာနေတဲ့ online လောင်းစားဂိုင်းတွေကိုနှိမ်နင်းမှုတွေကလည်းအရှိန်မြင့်လာခဲ့ပါတယ်။တရုတ်နယ်စပ်မှာခြေစိုက်တဲ့တန်းသားလမ်းလမ်းဂိုင်းတွေအပေါ်မှာတရုတ်နိုင်ငံဩဇာတရားမှုကြီးတယ်လို့ယူဆချက်တွေနဲ့အတူပဲဒီစစ်စင်ရေးနောက်ကွယ်မှာလည်းတရုတ်နိုင်ငံကပတ်သက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်လာခဲ့ပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့ကတော့အခုဒီစစ်စင်ရေးညီမကျက်ဟာရှမ်းမြောက်ဒေသကိုထိန်းချုပ်နိုင်ဖို့အပြင်ဆက်အနာရှင်စနစ်အမြင့်ဖြတ်ရေးပါပါဝင်တယ်လို့ပြောထားပါတယ်။ဒါကြောင့်လည်းပဲဆစ်စင်ရီတလားပြည့်တဲ့ချိန်နိုဘာလ29ရက်နေ့ကစပြီးတော့တနင်္ဂနွေတိုင်းတာဆောင်တဲ့ဆစ်စင်ရီဖြစ်တဲ့ချိန်မြင့်သွားမယ်လို့ထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံကြီးဌာနပြောခဲ့ရသူဝမ်ဝင်းဘင်ကနိုဘာလ29ရက်နေ့ကဘေကျင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရှမ်းမြောက်တိုက်ပွဲတွေနဲ့သူတို့ပတ်သက်မှုမရှိဘူးလို့ညင်းဆိုပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေမှာအပြစ်ခတ်ရက်စဲကြဖို့နဲ့ဒေသအတွင်းတည်ငြိမ်မှုကိုသူတို့လိုလားတယ်လို့လည်းတောက်လျှောက်ပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားတဲ့အကြောင်းနဲ့ငြင်းငြိမ်းရဖို့အတွက်အခိုင်အမာအားပေးတဲ့အကြောင်းလဲတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောခဲ့ပါတယ်။ညီတော်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်ဆစ်စင်ရေးတလားတာကာလအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့6မြို့ကိုသိမ်းယူနိုင်ခဲ့ပြီးတော့စစ်ကောင်စီတပ်စခန်းအကြီးအသေးပေါင်း190ကျော်သိမ်းယူနိုင်ခဲ့တယ်လို့ကြေညာထားပါတယ်။မြန်မာစစ်ကောင်စီဘက်ကတင်းမှုအပါအဝင်တရင်လိုက်လက်နက်ချတဲ့အခြေအနေတွေပါကြုံခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတံပြန်ထိုးစစ်ဆင်ဖို့ကြိုးစားတာတွေတွေ့ရပြီးမြေနယ်တွေကိုဝင်လာတဲ့တပ်ကူတွေကို TNLA နဲ့ပြည်သူ့ကာကွယ်ရေးတပ်တချို့ကကြားဖြတ်တိုက်ခိုက်တာတွေကြောင့်တံပြန်ထိုးစစ်မထီရောက်နိုင်ပဲလဲဖြစ်နေပါတယ်။စစ်ကောင်စီအနေနဲ့လေကြောင်းစစ်ဆင်ရေးကိုပဲအဓိကအားကိုးနေရဆဲအခြေအနေမှာရှိနေပါတယ်။တလားကြော်ကြတိုက်ပွဲတွေပြင်းထန်ခဲ့ရတာနေပြီးတော့ Nationwide Operation နိုင်ငံလုံးဆိုင်ရာစစ်ဆင်ရေးဖြစ်တဲ့နိုဘာလ29ရက်နေ့မှာတဆင့်တက်လှမ်းတော့မယ်ဆိုပြီးတော့ဒီညီနောင်အဖွဲ့၃ဘက်ကကြေညာပါတယ်။ဒီနော်မဟာမိတ်သုံးဘွဲ့ရဲ့ရှမ်းမြောက်ဆစ်စင်ရင်းနဲ့အတူပဲချင်းပြည်နယ်စကိုင်းတိုင်းကရင်ပြည်ကရင်ပြည်နယ်ရခိုင်ပြည်နယ်စတဲ့နေရာတော်ပြင်းများမှာလည်းစစ်ကောင်စီတပ်စခန်းတွေမြို့တွေကိုတန်းသားလက်နက်ကင်တွေနဲ့ဒေသကာကွယ ရေးအဖွဲ့ PDF တွေကစစ်ဆင်တိုက်ခိုက်မှုတွေရှိလာတာမို့လို့စစ်ပွဲတွေဟာနိုင်ငံအဝမ်းမှာပို့ပြီးတော့ကျေပြန့်လာခဲ့ပါတယ်ရှမ်းမြောက်စစ်စီရင်ပတိုင်ကလေးမှာပဲမြန်မာစစ်ကောင်စီကလည်း NCA နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုနေပြီးတော့မှကျင်းပပြီးတော့တိုင်းသားတွေနဲ့ညီညွတ်ရေးဆွေးနွေးမှုတွေကိုတိုးမြင့်ဆောင်ရွက်မယ်ဆိုပြီးတော့စစ်ကောင်စီအကြီးအကဲကပြောခဲ့ပါတယ်။ဒါပေမဲ့လည်းအခုတော့ဒီလိုမျိုးစီးရင်အချိန်မြင့်နေတဲ့အချိန်မှာနိုင်ငံရေးရဆွေးနွေးအဖြစ်ရှာဖို့အခက်အခဲရှိသွားပြီလို့ NCA အပြည့်အစုံစာချုပ်လက်မှတ်ရေးထိုးထားတဲ့ PPST ခေါ်ညီညွတ်ရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ကဗမူကြီးခေါ်ကလာပြောပါတယ်။
လောလောဆယ်ကြတော့မရှိဘူးခင်ဗျ။ တော့ဒါကြောင့်လည်းဆိုတော့ဒီဟိုနည်းနည်းလေးအပါရတဲ့လူအရတို့ပါတယ်ခင်ဗျ။အဲဒါကလည်းရှုံရှုံတဲ့လူအရတို့မချိနာသေးဘူး။မချိဘဲနှောင်းမဲ့စားပြီးခင်ဗျ။မခံနိုင်ခြင်းနဲ့ဒီဘက်ကိုပဲမောင်းပြေနိုင်တော့စကားပြောဘူးတော့နည်းနည်းလေးချက်အောင်မလို့ဒီ
အခုလိုမျိုးမြန်မာနိုင်ငံအနှံ့ဆေးအရှိန်မြင့်လာချိန်မှာပဲနိုဝင်ဘာလ29ရက်နေ့မှာတော့ရေချောင်းလုံရွေးဆိုင်ရာလေ့ကျင့်ခန်းဆောင်ရွက်ဖို့နဲ့ချစ်ကြည်ခီလဲပတ်ဖို့အတွက်တရုတ်ရေတပ်ကနေပြီးတော့ဆေးရည်ရင်တွေရန်ကုန်မြို့တီလီဝါစေကန်းကိုရောက်လာပါတယ်။ဆေးရည်ရင်ဝန်တန်း900နီးပါးလိုက်ပါလာတဲ့တရုတ်စစ်သင်္ဘော3စင်းကိုစစ်ကောင်စီရေတပ်အပါအဝင်နိုင်ငံချစ်ကြည်အဖွဲ့တွေတရုတ်စစ်တပ်မှုအဖွဲ့တွေကကြိုဆိုခဲ့ကြပါတယ်။တရုတ်ရေတပ်ကဖျက်သင်္ဘောတစ်စီးဖရီဂိတ်တစီထောက်ပံ့ရေးရင်တစီစုစုပေါင်း3စီးဟာရန်ကုန်ရောက်လာတဲ့အချိန်စစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်ပါတယ်ဒီခီးစင်နယ်မှာနိုင်ငံချစ်ကြည်အားကစားပြိုင်ပွဲတွေပါလုပ်သွားမယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံအမနီးအကျွန်တော်ပြောလိုက်လို့ပဲမဟာဗျူဟာနှိဖက်နိုင်ငံနေဖြစ်ပါတယ်ရှင်မျိုးပေါက်ကနိုင်ငံများဖြစ်ပါတယ်ရင်းချမ်းစွာသူရှင်တွဲနေဆိုင်မူရင်းငါးရောက်ကိုဈေးစားလိုက်လာပြီးနိုင်ငံအစည်းအဝေးနဲ့တမန်နေရာကြားမှာခိုင်မာတဲ့ချစ်ကြည်ရင်းနှီးမှုရှိတဲ့နိုင်ငံတွေဖြစ်ကြောင်းပြောကြားလိုပါတယ
်။ရှမ်းမြောက်တိုက်ပွဲတွေဖြစ်နေတဲ့တရုတ်မြန်မာနယ်စပ်တရုတ်နိုင်ငံဘက်ခြမ်းမှာလည်းပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကစပြီးတော့လက်တွေ့စီးလေ့ကျင့်မှုကိုတရုတ်စစ်တပ်ကနေပြီးတော့သုံးရက်တာပြုလုပ်ပါတယ်။မန်စီမြို့မဟန်မြို့နယ်မန်ဟိုင်းမြို့နယ်မန်ဟိုကျေးရွာနီးရွှေလီမြို့ဝမ်တင်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးဇုံမန်လင်ကျေးရွာနီးနဲ့ကမာခိုင်မုံတိန်မြို့နယ်ချင်းရွှေဟော်ကျေးရွာနီးဝင်းကျင်နေမှာတရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ရဲ့တောင်ပိုင်းစစ်ဒေသကြီးကြီးတဲ့တပ်ဖွဲ့ဟာစီးရီးလေ့ကျင့်ခဲ့ကြတာဖြစ်ပါတယ်။နေဆက်လူမျိုးရေးအတွက်မြန်မာနေဆက်နာမှာစီးရီးလေ့ကျင့်နေတဲ့တရုတ်ဟာတစ်ဖက်မှာလည်းစစ်ကောင်စီနဲ့တန်တမာရေးအရဆက်ဆက်မှုတွေဇက်တိုက်ရှိပါတယ်။မြန်မာတရုတ်နေဆက်မှာတိုက်ပွဲတွေနဲ့မတီးမငြိမ်ဖြစ်နေလို့တရုတ်မြန်မာနေဆက်ကုံတွယ်ရေးကလည်းအတော်ကြီးကိုထိခိုက်နေပါတယ်။တရုတ်မြန်မာနယ်စပ်ကုံသွေးကြီးအဓိကကြတဲ့နယ်စပ်ဂိတ်တွေမှာပါတိုက်ပွဲတွေရင်ဆိုင်လာရတာမို့လို့တရုတ်ဆီဘက်ကတော့တပ်ဆိုင်ရာဖွဲ့တွေကိုနယ်စပ်ဒေသမှာအပစ်ခတ်ရက်ဆဲကြဖို့တပ်ဆိုင်ရာဖွဲ့တွေစီကိုတိုက်တွန်းတောင်းဆိုထားပါတယ်။ဒါပေမဲ့လည်းမြန်မာနယ်ပတ်သက်လို့ကတော့ကုန်းနေပိုင်းယူနန်ပြည်နယ်နဲ့စီးပွားရေးမြန်မာနိုင်ငံစီကစွန့်ရင်မှီခိုနေရမှုမြန်မာကိုဖျက်ပြီးတော့ဘင်္ဂလားဒေ့ရှ်တို့နောက်အာဖရိကအရှေ့ဂျန်လိုနယ်အကျိုးစီးပွားဆိုင်ရာကိစ္စရပ်တွေကြောင့်မြန်မာနိုင်ငံဟာတရုတ်အတွက်တော့မဟာဗျူဟာမြောက်မိဖက်ဖြစ်နေတဲ့အကြောင်းနိုင်ငံရေးသုံးသပ်သူဒေါက်တာအောင်မျိုးကပြောပါတယ်။
ပြောရလို့ဆိုအခုဒီစင်းပေါ်ရေဆက်လာလို့ရှိရင်အနည်းဆုံး၄-၆ရက်ကအမောင်းတို့နော်အဲ့တော့ကျွန်တော်အမြင်ကတော့ဒါကဒီမြန်မာနိုင်ငံရေးတဲ့ပတ်သက်လို့ကျေးဟာကျေးဘုံအစိုးရအနေနဲ့ကရှင်းရှင်းလင်းလင်းပဲလက်ရှိမြန်မာနိုင်ငံရဲ့လက်ရှိအစိုးရအပေါ်မှာသူကထောက်ခံမှုကိုပြသဖို့အတွက်ဒီစင်းပေါ်ရေကိုဒီရှင်းထုတ်လိုက်တာလို့ကျွန်တော်တို့မြင်တယ်ကိုမြောက်ပိုင်းဆုံးဘက်ပေါ်မှာသူ့အနေနဲ့ဘလောက်အောင်ကြံမှုတယ်ဆိုတာကတော့ကျွန်တော်တို့ကအသေးစိတ်အတွင်းကြီးလို့ကျွန်တော်တို့မသိနိုင်ဘူး
ကျောက်ခလာမျိုးသားညီညီအစိုးရ NUG ရဲ့သမရယုံပြောခွင့်ရသူဥကျော်စောကတော့တရုတ်ရေတပ်သင်္ဘောတွေမြန်မာနိုင်ငံစီကိုရောက်တာမထူးဆန်းဘူးလို့သုံးသပ်ထားပါတယ်။ရေချောင်းလုံမျိုးရေးအတွက်နှစ်နိုင်ငံအကျိုးတူစစ်တပ်ချင်းဆက်ဆံရေးတွေဟာတနင်္ဂနွေနေ့တနင်္ဂနွေကြားဖြစ်လေဖြစ်ထားရှိကြတယ်လို့ဆိုပါတယ်။စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကနှိမ်နင်းခဲ့တဲ့နောက်ပိုင်းဒေသလိုက်ခုခံစစ်တွေပေါ်ထွက်လာရမှာအခုနှစ်နှစ်ကျော်သုံးနှစ်နီးပါးအချိန်မှာတော့ရှမ်းမြောက်တိုက်ပွဲတွေနဲ့တူဒေသကာကွယ်အဖွဲ့တွေရဲ့တံပြန်ထိုးစစ်တွေအားကောင်းလာတယ်လို့ဆိုနိုင်ပါတယ်။ရှမ်းမြောက်တိုက်ပွဲတွေမှာတရုတ်ကပါဝင်ပတ်သက်တဲ့ဆူရဲဆူဆွဲချက်တွေနဲ့စစ်ကောင်စီလူလားသူတွေဘက်ကတော့တရုတ်စန့်ကျင်အမြင်တွေနဲ့တရုတ်နိုင်ငံကိုဆန္ဒပြမှုတွေအထိပါလှုပ်လာခဲ့ပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကရှမ်းမြောက်တိုက်ပွဲတွေကိုကျူးကျော်စစ်ဖြစ်တဲ့ဆိုပြီးတော့တုံတုံခဲ့ဘူးပါလေတရုတ်စစ်တပ်ကတော့နေဆက်တိုက်ပွဲတွေကြောင်းရေးပေါ်ချင်းနေဖြစ်လာလို့ရှိရင်တုံ့ပြန်နိုင်မှုရည်ရွယ်ပြီးတောင်ပိုင်းဒေသမှာပုံမှန်စီးလေးချင်းမှုတွေဆက်လုပ်သွားမယ်လို့ပြောဆိုသလိုပဲတစ်ဖက်မှာလည်းဒီတော်လိုင်းအဖွဲ့တွေကနိုင်ငံဟွားမှာဒီထက်ပိုပြီးတော့စီးအရှိန်ကိုမြင့်သွားမယ်ဆိုပြီးတော့ကြီးညာပြောဆိုနေကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ကျွန်တော်သားညူပါ
တရင်တော်မှတ်စုအစီအစဉ်ပါရှင်။မကြာခင်မှာတော့အမေရိကန်ပြည်ထောင်စုမှာအခက်မဲ့ကျန်းမာရေးဆောင်ရှက်မှုအကြောင်းမေးမြန်းထားတဲ့လူမှုရှုခင်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်။အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။တခြားအစီအစဉ်လုံးမြင့်တက်လာနေတာနဲ့အတူပြည်တွင်းလယ်သမားတွေလည်းကြံစိုက်ပျိုးရေးဘက်ကိုပြောင်းလဲလုပ်ကိုင်လာကြပါတယ်။ပြည်တွင်းပြည်ပတခြားဈေးကွက်အလားအလာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာနားဆင်ပါရှင်။
ီမကဒီမီယာအရင်တော့ဆိုဈေးကွက်ဖွင့်ရင်တော့ကြံထက်ပို့ပြီးတော့ကောင်းတဲ့ပြီးနိုင်မယ်။သို့တော့အခုလိုလိုဆက်တော့ကြံကနံပါတ်၈ပြန်ဖြစ်နေပါဘောမကဒီမီယာတဲ့ဆိုင်တော့ကျွန်တော်တို့ကအဝယ်မရှိတော့လေးမှာ။ဟိုကျွန်တော်တို့မကဒီမီယာသမားတွေနှစ်နှစ်သက်တိုက်ရှုံးပြီးပြောရပြီးမှာလေ။အဲကျွန်တော်တို့တော်တော်များများဟိုကြောက်ကြတော့ဒီကြံကိုစိုက်တာပေါ့။ကြံကတော့မှဘာလဲဆိုပြောဒီဝယ်တဲ့လူကကျွန်တော်တို့ကတခုအားတာတာကကျွန်တော်တို့မကစိုက်လို့ရှိရင်ဒီရုပ်သာအသီးကိုထွက်ပြီဆိုရင်ဝယ်မဲ့လူရှိမလားဆိုတဲ့စိုးတထိတ်ထိတ်ဖြစ်နေရတယ်။ကြံကြတော့အဲ့ဒီပြဿနာမရှိပါဘူးမှ။ကြံရတော့ထွက်တဲ့အကုန်ဝယ်လဲဆိုတော့ဟုတ်တယ်မှာ
။မက်ကဒီမီယာစိုက်ပျိုးမှုကနေဒီနှစ်တော့ဈေးကွက်ဝယ်လို့အရာကြံပြောင်းစိုက်နေတယ်လို့စိုက်ပျိုးရေးသမားကိုဝင်းထွန်းစောက VOA ကိုပြောပါတယ်။ပြည်တွင်းတရားစီမြင့်တက်နေဆဲဖြစ်ကြောင်းမြန်မာနိုင်ငံပိုင် Global New Light တို့မြန်မာကနိုဝင်ဘာလ9ရက်နေ့မှာဖော်ပြပါတယ်။ရန်ကုန်တိုင်းဒေသကြီးကုန်းသေးကြီးများအသင်းနဲ့ဘီးရင်အောင်ကုန်းစည်တိုင်းစင်းတွေအရတရားတစ်ပိတ်သား 3,800 ကျင်းမြင့်တက်ခဲ့ပြီး 2019-2020 ကာလတုန်းကတရားတစ်ပိတ်သား 1,000 အောက်သာရှိခဲ့တာလို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်။ကြည်ရင်တူလောင်တရားရောကြပြီးတင်းသွင်းမှုလည်းမရှိတာကြောင့်တရားစီတက်ရတာလို့နိုင်ငံပိုင်တရင်ကဖော်ပြပါတယ်
။ဟုတ်ကဲ့ဟိုချန်ဆက်ရုံကတော့အခုစားဆိုင်တဲ့လူတွေကိုတော့စားဆိုင်တဲ့နေ့မှာသူတို့ဟိုတံမိုးပေးပါတယ်ခင်ဗျာ။ဒီသူတို့လိုအပ်တဲ့မြေကြီးရဲ့ကြံမျိုးတွေရဲ့နောက်ဆိုင်ကျွေးမှာတုံးမဲ့ဒီတဘောမြေဩဇာတွေနောက်ပလတ်စတစ်တွေသူတို့တံမိုးပေးပါတယ်ခင်ဗျာ
။အကြီးကတင်ပို့သူအိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာတရားထုတ်လုပ်မှုကြားဆင်ပြီးယာဒီဥတုမကောင်းတာကြောင့်လည်းပါတယ်လို့ပြောကြပါတယ်။ထိုင်းနိုင်ငံမှာတော့အင်းနီညိုယာဒီဥတုအခြေအနေရိုက်ခတ်မှုကြောင့်စိုက်ပျိုးထုတ်လုပ်မှုပမာဏကြားဆင်တယ်လို့အရေးအသွေးလည်းကျသွားတယ်လို့ထိုင်းနိုင်ငံကြံစိုက်ပျိုးသူများအသင်းခေါင်းဆောင်ကပြောပါတယ်။2024ခုနှစ်ကြံစိုက်ရာသီအတွင်းကြံမက်ထရစ်တန်ကျင်86တန်းလောက်ပဲတရားဆက်တွေကိုပို့နိုင်မယ်လို့သူကခန့်မှန်းပါတယ်။2023ခုနှစ်တုန်းကတော့ကြံမက်ထရစ်တန်ကျင်93တန်းလောက်ပို့နိုင်ခဲ့တာပါ။ထိုင်းနိုင်ငံမှာတရားဆီတက်လာပြီးနောက်မှာတော့2018ခုနှစ်နောက်ပိုင်းဈေးနှုန်းထိန်းချုပ်မှုကိုပထမဆုံးအကြိမ်ဖြစ်ဆောင်ရွက်လာခဲ့ပါတယ်။ဒီလိုလောက်ဆောင်တာဟာဆိုရင်ကြံစိုက်တောင်းသူတွေအတွက်ဝင်ငွေထိခိုက်နိုင်တာကြောင့်စိုက်ပျိုးထုတ်လုပ်လို့စိတ်ရောနေသွားနိုင်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံမှာစိုက်ခင်းတွေရှင်းလင်းမရှိတာကငွေကုန်ကြေးကျတတ်တာပေမဲ့မီးခိုးမြူဖုံးလွှမ်းစေတာကြောင့်တောင်ယာတွေကိုမီးရှို့ရှင်းလင်းတာမလုပ်ဖို့လေအစိုးရကတောင်းဆိုထားတာဖြစ်ပြီးလယ်သမားတွေစိုက်ပျိုးထုတ်လုပ်ရေးမှာကုန်ကျစရိတ်ကပိုပြီးတော့များလာစေပါတယ်။မြန်မာချမ်းတောင်သူတွေအတွက်လဲစိုက်ပျိုးရေးကုန်ကျစရိတ်ကတိုးလာတဲ့အကြောင်းကြံတောင်သူကိုဝင်းထွန်းစောကပြောပါတယ
်။ဒီနေ့ကတော့ဘုမလင်းပြောရဲမတ်တင်ကြီးတိုက်တော်တော်ကြီးပါတယ်။ကြံစိုက်တောင်သူတွေအတွက်ဟိုအရင်းကြီးတော်တော်များတယ်။ဟိုမြေစီတိတ်ကိုတသိန်း2000လောက်ဖြစ်သွားတယ်ဆိုတော့ကြံတောင်သူတွေကအဓိကအားလုံးကျင်တာမြေစီတိတ်ကိုတသိန်း2000ကိုကြံတာဒရန်ကိုလည်းတသိန်း2000လောက်ပြီးပါဖြစ်နေတဲ့အခါကျတော့အရင်းကြီးတော်တော်များလာပါတယ်။နောက်ဒီကြံမာသုံးတဲ့ဒီပလတ်စတစ်ကိုတခြားသုံးတဲ့ဥစ္စာတွေအားလုံးပိုတက်စီပေါင်းတက်စီအပုံဈေးကတက်လာတယ်မှာဆိုတော့ကျွန်တော်တို့ဒီကြံတောင်သူတွေကတော့အများဆုံးဆန္ဒလိုချင်တာတော့ဒီသသိန်း4000လောက်ပတ်ချလေဆိုရင်ကြိုက်မယ်လို့ခံမှန်းတော့ပါတယ်မှာသသိန်း2000ဆိုရင်တော့ဒါတို့ဟိုပုံမှန်လောက်ပဲရမယ်လို့ခံမှန်းတော့ပါတယ်ကြံချက်နည်းလေဆိုရင်တော့ရှုံးရမယ်ဖြစ်ပါတယ်ခင်ဗျာ
ကဘာမှာဒုတိယနဲ့တတိယတခြားတင်ပို့တဲ့အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာပုံမှန်မဟုတ်တဲ့6တွေ့ရာသီဥတုကြောင့်ကြံသီးနှံတွေပျက်စီးခဲ့ရပြီးကဘာမှာတခြားကုန်စီရွှေ့ချရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းတခြားစီယုံတွေကကြံတောင်သူတွေတူးချဲစိုက်ပျိုးဖို့တိုက်တွန်းအပိတ်နေကြပါတယ်။ပြီးခဲ့တဲ့ရာသီအတွင်းကြံတဒံကို9000ကနေ3000ကျားဈေးပေးခဲ့ရကနေဒီနှစ်မှာလည်းတိုးပြီးတော့ပေးလာပါတယ်။ဒါပေမဲ့သွေးအစုကဈေးကြီးလာတာကြောင့်ကြံတောင်သူတွေအတွက်အမျက်ထွက်ဖို့ကမရေမရာဖြစ်တယ်လို့လည်းကြံတောင်သူကိုဝင်းထွန်းစောကရှင်းပြပါတယ်
။ကျွန်တော်တို့အရောက်ပို့ရတဲ့ဆက်ယုံအရောက်ပို့ရတယ
်။
အကြံကိုတသိန်း2000ကျော်ဆက်ယုံပေးစီ။ကတိုင်းညကမြေစီတိတ်ကို5000ကျော်ဖြစ်တဲ့အချိန်မှာကြံတန်က9000ကျော်ဆိုတော့2000ပိုများတာပေါ့မှာ။အခုကျတော့ဟို balance ညှိနေတဲ့ခါကျတော့ကြံတောင်သူတွေကအဲပို့ပြီးတော့ပေါ်ရစီများလာတယ်နောက်ကလုံအားလုံအားကတွေကလည်းဒီနှစ်ကစစရရတိုးလာတဲ့ခါကျတော့ပုံသေးလုံးတွေတိုးလာတဲ့ခါကျတော့လိုက်တိုးပေးရတဲ့ခါကျတော့တိုးလာပြီးတော့ကျန်သေးလုံးကြတော့သူတို့ဆက်ယုံတတ်ကလည်းမနေ့ကတသိန်း1000ဝယ်တယ်ဒီနေ့တသိန်း2000ဝယ်တယ်အဲ့တော့တိုးတော့တိုးပေးရပဲဒါပေမဲ့တောင်သူကကျတော့လူတလောက်အဆင်မပြေဘူးဖြစ်နေတာပေါ့ဒါပေမဲ့ဒီနေ့တော့သူတို့တိုးပေးမယ်လို့တော့ပြောပါတယ်ဆက်ယုံကတော့
2023-2024 ရာသီအတွင်းကဘာတလွားတကြားချွန်နှုတ်ဟာပြီးခဲ့တဲ့နှစ်နဲ့နှိုင်းယှဉ်ရင်နှစ်ရာဂိုင်းနှုန်းလောက်ကျဆင်းမယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကခန့်မှန်းပါတယ်အိန္ဒိယနိုင်ငံမှာရာစုနှစ်အတွင်းအချောက်တွေဆုံးအဖြစ်2023ခုနှစ်ဩဂုတ်လအတွင်းကျုံ့တွေ့ခဲ့ရပြီးတကြားထုတ်လုပ်မှုက800ခန့်လုံးကျဆင်းသွားခဲ့ပြီးနောက်မှာတော့တကြားတင်ပို့မှုကိုလည်းတားမြစ်ထားပါတယ်။အမေရိကန်စိုက်ပျိုးရေးဌာနစီးရင်တွေအရပြီးခဲ့တဲ့နှစ်အတွင်းတကြားအများဆုံးတင်သွင်းခဲ့တဲ့အင်ဒိုနီးရှားနိုင်ငံကတင်သွင်းမှုကိုကန့်သတ်လိုက်တယ်လို့ပဲကမ္ဘာမှာဒုတိယမြောက်တရားတင်သွင်းမှုအများဆုံးတရုတ်နိုင်ငံကလည်းပြည်တွင်းတရားစီရင်ုံချိမြင့်မှုကိုကာမိစေဖို့အတွက်6နှစ်အတွင်းပထမဆုံးအကြိမ်အဖြစ်တူလောင်တရားတွေကိုမဖြစ်မနေထုတ်ရောင်းခဲ့ရကြောင်း FAO ရဲ့စားတောက်ကုန်စည်ဈေးကွက်ဆိုင်ရာသုတေသနမှူးပါမာရီကပြောပါတယ်ရှင်
စီပွားရေးအစီအစဉ်ကိုတော့သတင်းပတ်စင်တိုင်းကျွန်မအစီအစဉ်တင်ဆက်နေတာဖြစ်ပါတယ်အခုတော့လူမှုရှုခင်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်အမေရိကန်ပြည်ထောင်စုမှာကျန်းမာရေးအာမခံဝယ်ဖို့အခက်အခဲဖြစ်နေသူတွေကျန်းမာရေးထောက်ပံ့မှုရဖို့စာရွက်စာတမ်းမရှိသေးသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုရအောင် AACF ဆိုတဲ့ NGO အဖွဲ့ကကူညီပေးနေပါတယ်အကူအညီရအောင်ဘလို့လောက်ရမလဲဆိုတာကို AACF ကကိုမင်းရှိန်ကိုမတ်စုမြတ်မွန်ကမင်းမြန်ပေးလူမှုရှုခင်အစီအစဉ်မှာတင်ပြထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာဒီကျန်းမာရေးဝန်ဆောင်မှုရနိုင်ဖို့အတွက်ကျန်းမာရေးအာမခံဒါမှမဟုတ်ကျန်းမာရေးအထောက်အပံ့ရှိဖို့လိုအပ်ပါတယ်အဲ့ဒါရမရှိဘူးဆိုရင်ဒီကျန်းမာရေးဝန်ဆောင်မှုနဲ့စေဝါစေရေးအတွက်ကုန်ကျစရိတ်တွေအများကြီးပေးရပါတယ်ကျန်းမာရေးအာမခံမဝယ်ထိုင်တဲ့သူတွေကျန်းမာရေးအထောက်အပံ့ရနိုင်ဖို့အတွက် Asian American Center of Fabrics ဆိုတဲ့အဖွဲ့ကကူညီပေးနေပါတယ်။ဒီလူနည်းစုတွေနိုင်ငံပြောင်းအခြေချလာသူတွေလူမှုအသိုင်းအဝိုင်းထဲမှာတသားတည်းဖြစ်အောင်လို့ကူညီပေးနေတဲ့အဲ့ဒီဒီ AACS ဆိုတဲ့ NGO အဖွဲ့က Kaiser Permanente ဆိုတဲ့ကျန်းမာရေးလုပ်ငန်းကြီးနဲ့ဒီချိတ်ဆက်ပြီးတော့မှကျန်းမာရေးဝန်ဆောင်မှုအကူအညီတွေကိုပေးနေတာပါ။သူတို့ပေးခဲ့တဲ့အကူအညီတွေကိုဘယ်လိုရအောင်လုပ်နိုင်မလဲဆိုတာကိုဒီ AACF အဖွဲ့မှဒီကျန်းမာရေးဆိုင်ရာကူညီဆောင်ရွက်ပေးနေတဲ့ကိုမင်းရှိန်ကိုမေးကြည့်ထားပါတယ်
။ကျွန်တော်ကတော့ Community Health Worker တယောက်ဖြစ်တယ် Community Engagement Specialist တယောက်ဖြစ်တယ်ပေါ့။အဓိကတော့ကျွန်တော်ကပမာအတိုင်းအဝန်းမှာရှိတဲ့ Community Members တွေကိုကူညီပေးတယ်အထူးသဖြင့်ကျန်းမာရေးနဲ့ပတ်သက်ပြီးတော့refer လုပ်ပေးရပေါ့Frederick County မှာရှိတဲ့လူပမာ Community Members တွေကိုအထူးသဖြင့်ကူညီပေးရပေါ့။နောက်ပြီးလို့ရှိရင်တခြားကောင်တီကဟိုက community member တွေလည်းကူညီပေးပါတယ်အထူးသဖြင့်ကတော့ကျန်းမာရေးနဲ့ပတ်သက်ပြီး health insurance ပေါ့အဲဒါဆိုလည်းရှောက်ပေးတယ် health insurance ကကျွန်တော် Kaiser နဲ့ partner လုပ်ထားတဲ့ program သူရှိရပေါ့
အဓိကတော့ဒီကျန်းမာရေးဆိုင်ရာအကူအညီပေးနေတာပေါ့လေဆိုတော့အဲ့လိုကူညီတဲ့နေရာမှာဟိုအမနားလဲတာတော့အဓိကတော့ဒီဆိုင်ရဲဆာရန်ဟိုအထောက်အထားမရှိသေးတဲ့တွေနောက်ဒီငွေကြေးရပေါ့နော်အမကန်ကျန်းမာရေးအမကန်ဝယ်ဖို့မတက်ထိုင်သေးတဲ့တွေကိုကူညီရဖြစ်တဲ့အခါကျတော့ဒီကွန်မင်းရှင်တို့ဖွဲ့စည်းရနေပြီးတော့တစ်ဆင့်အကူအညီရဖို့အတွက်ပေါ့နော်ဘလို့လူမျိုးနောက်ဘလို့တတ်မှတ်ချက်တွေရှိတယ်ဆိုတော့လည်းအသေးစိတ်ရှင်းပြပေးပါလားရှင
်ကျွန်တော်တို့ရုံကတော့အဲ့လိုမျိုးတန်တတော့ရှိပြအဓိကတော့ဝင်ငွေနည်းတဲ့လူပြီးတော့ဝင်ငွေကို cash နဲ့လုပ်တဲ့လူပေါ့အဲ့လိုမျိုးအထူးဖြင့် undocumented ဖြစ်တဲ့လူတွေဆိုစာရွက်စာတမ်းမရှိတဲ့လူတွေကအလုပ်လုပ်ကြရဲအလုပ်လုပ်တယ်ဆိုရင်တို့က cash နဲ့ရတယ်ဒီအထူးဖြင့်ဒီ fresh county မှာဆိုရင်ကျွန်တော်တို့ရဲ community ထဲမှာဆိုရင်ဟို Spanish speaking က community ရဲ့ဆရာဆိုရင်ပုံများရဲ့ပေါ့ဒီနည်းဆိုရင်ကျွန်တော်တို့insurance ကိုအယောက်600လောက်ပေးတယ်ကြာဒါမဲ့90ရာခိုင်နှုန်းလောက်ကကြတော့expense community ကိုဦးစားပေးပါအောင်ဆိုသူတို့က waiting list မှာပုံများလို့သူတို့ကိုဦးစားပေးတခြား 50% လောက်ကြတော့တခြား community members တွေကိုညဝေပြီးပေးရပေါ့အဲဒါကြောင့်မလို့ကျွန်တော်အတောင်မှာကြတော့ကျွန်တော် previous community ကိုကူညီပေးရ insurance ရှောက်ပေးရလုံစားရစားရမရှိတဲ့လူတွေအတွက်ရှောက်ပေးရပေါ့
ဆိုတော့ကိုမေးစိတ်ပြောတဲ့ထဲမှာဒီပေးတဲ့လူတွေထဲမှာ90ရာခိုင်နှုန်းကတော့ဒီ Spanish စကားပြောတဲ့လူတွေပေါ့နော် Latino တွေဖြစ်တဲ့ဆိုတော့ကျန်တဲ့90ရာခိုင်နှုန်းမှာရောမြန်မာလူမျိုးတွေအတွက်ကိုဘယ်လောက်အထိသူတို့ကပေးမယ်ဆိုတာမျိုးသတ်မှတ်ချက်ကောရှိလားရှင
်ဟုတ်ကဲ့အခုလောလောဆယ်တော့သူတို့က10ဦး10ယောက်ပေးရပေါ့ဗမာလူမျိုး10ယောက်ပေးရတခြားလူမျိုးလည်း10ယောက်ပေးအဲ့လိုမျိုး Indonesian တို့ Thai တို့လည်း10ယောက်စီပေးသူတို့အဲ့လိုခွဲပေးရတာပေါ့
ဆိုတော့900ကျော် 600 ပေးတဲ့ထဲမှာမြန်မာလူမျိုး10ယောက်ပေးဆိုတော့ဒီအစီအစဉ်အကြောင်းကိုမသိလို့ရှောက်တဲ့သူနေတာလားဒါမှမဟုတ်လို့ရှိရင်ခုနပြောသလိုပဲဒီလူမျိုးတတ်မှတ်ချက်တွေကြောင့်မဟုတ်လို့နေတာမျိုးပါလား
အစီအစဉ်ကိုမသိလို့ နည်းနည်းပဲရတယ်လို့ပြောမှာပေါ့ဘာလို့လဲဆိုတော့ကျွန်တော်အခုတိုင်းကောင်ဒါမှအခက်အခဲဖြစ်နေရပေါ့ဒီမျိုးလိုက်ပြီးတော့ community members ကိုလိုက်ပြောနေရအခက်အခဲရှိပေါ့ဆိုတော့ကျွန်တော်တို့ရဲ့ community ဗမာတိုင်းဝိုင်းမှာကျတော့ဘယ်လိုမျိုး speak up လုပ်ဖို့အခက်အခဲရှိတယ်ဘာလို့ဆိုတော့တို့ကကြောက်ကြရပေါ့ကိုယ်ရဲ့စာရဲစာတမ်းမရှိရဲ့အချိန်ကြီးရှိတော့တို့လည်းမပြောရရရှိတယ်ပေါ့ဒါပေမဲ့ကိုယ်လူမျိုးချင်းချင်းတော့ပြောလို့ရှိရင်တော့တို့ကပြောပြရတယ်ပေါ့
ဆိုတော့အဲ commission တော့ခုပြောတယ်လို့ဆိုရင်เนาะဒီအဖွဲ့အစည်းကရောင်းကူညီပေးနေတဲ့ဒီကျန်းမာရေးထောက်ပံ့ကူညီကအမေရိကန်ပြည်ထောင်စုတစ်ခုလုံးမှာပေးရပါဒါမှမဟုတ်ရင်လည်းဒီ DMV area လို့သတ်မှတ်ထားတဲ့ Washington DC Maryland Virginia အဲ့ဒီပြည်နယ်ထဲမှာနေတဲ့သူတွေအတွက်ကိုပဲပေးတာမျိုးပါပါရှင
်ဟုတ်ကဲ့ကျွန်တော်တို့ရဲ့ဆန်မှာကြတော့ပေးတာက DMV area အတူတူဖြင့် DMV area ကိုပဲပေးတာပေါ့Mid-Atlantic လို့ခေါ်တယ်ဗျာဒီ Community Health Access Program ဆိုလို့ခေါ်တယ် DMV area မှာတော့တကယ်လို့ Virginia မှာဖြစ်တဲ့နေထိုင်နေဆိုရင် Virginia ရဲ့ form ဖြည့်ပေးရပေါ့တကယ်လို့ Maryland မှာနေတဲ့ DC မှာနေဆိုရင်တော့ Maryland ရဲ့ form ဖြည့်ပေးရ
အခုဆိုရင်ဒီ American မှာပေါ့နော်ဒီအနာသိပြီးနောက်ပိုင်းမှာနိုင်ငံကပြေးလာတဲ့လူတွေရှိတယ်နောက်တစ်ခါဒီဒုက္ခတွေအဖြစ်နဲ့ရှောက်ထားတဲ့သူတွေလည်းအများကြီးရှိပါတယ်ဆိုတော့သူတို့တွေထဲမှာဒီအကျမကြီးအမခံဟိုဝယ်ဖို့လောလောဆယ်အခက်အခဲရှိနေတဲ့သူတွေလည်းရှိနေတယ်ဆိုတော့ဒီ commission တို့အခုဒီ AACF ကနေပြီးတော့ season ပြီးတော့အထောက်ပံ့ရအောင်လုပ်ပေးနေတဲ့ကျမကြီးထောက်ပံ့မှုတွေကိုသူတို့ရအောင်ဘယ်လိုမျိုးလုပ်ရမလဲဘယ်လိုရှောက်ရမလဲဆိုတာကိုရှင်းပြပေးပါရှင
့်ဘယ်လိုရှောက်မလဲဆိုတော့ကျွန်တော်တို့ရဲ့ယုံလို့လာပြီးတော့ပေါ့လာပြီးဆက်တွေ့လို့ရပါတယ် ACF ကိုဆက်တွေ့လို့ရတယ်ကျွန်တော်ကိုလည်းဆက်တွေ့လို့ရတယ်နောက်ပြီးလို့ရှိရင်ကျွန်တော်ကနေပြီးတော့အဲ bus step တွေလိုရဲဆိုတာကိုလည်းရှင်းပြပေးလို့ရတယ်အထူးသဖြင့်ဒီ undocumented လူတွေအတွက်ကြာတော့ကျွန်တော်အနေနဲ့ရတော့ပေါ့သူတို့တကယ်လို့ income ရှိတယ်ဟိုပါပေါ့ under the table cash နဲ့လုပ်တယ်ဆိုလို့ရှိရင်သူရဲ့ဝင်ငွေအဲ့ဘလောက်ဘလောက်ရလဲတနေ့မှာဘလောက်ရလဲဆိုတာလေးတော့ letter နဲ့တစ်ခုရေးပေးလို့ရတယ်ပေါ့အဲ့လားကဒီဘဒုဘယ် government ဆီမှာလည်းပြရဖို့အဓိကတော့ proof အနေနဲ့ပေါ့ဒီခိုင်စော်ကိုပြပေးရမှာပေါ့ကိုမှဝင်ငွေနဲ့အနေငယ်ရှိတယ်ဘာလို့လဲဆိုတော့တို့ကသိချင်တာပေါ့ဒီနိုင်ငံမှာလာပြီးတော့ဘလို့နေလဲဘလို့ပါလို့လဲပေါ့တို့ကသိချင်ဘလို့နေထိုင်လဲပတ်စံဘလို့တောင်းလဲဆိုပြီးတို့ကသိချင်တာပေါ့အဲ့ဒါကြောင့်မလို့တို့က letter လေးရေးခိုင်းတကယ်လို့ income မရှိဘူးအသက်ကြီးပိုင်းဆိုလို့ရှိရင်လည်းတို့ကပြောရတယ်ပေါ့ဘဒုက sponsor ပေးလဲ sponsor ပေးရလူရဲ့အိမ်မှာအဲ့လူရဲ့သူက letter recommendation letter တခုလိုတယ်ပေါ့အဲ့လိုစာလေးတခုရေးပေးပြီးတော့တင်လို့ရတယ်ကျွန်တော်တော့ဘာမှမလုပ်ရအဓိကတော့အဲ့ letter နဲ့ကိုယ့်ရဲ့ ID တခုပေါ့ ID ဆိုတော့ passport လေးရတယ်အဓိကနာမည်နဲ့မွေးကြက်ရပါဖို့ပဲအဓိက charitablehealth.kaiserpermanent.org ဆိုပြီးတော့ရိုက်ထည့်လို့ရပါအဲ့ website မှာအမှသူတို့ကပြတာပေါ့ apply now ဆိုပြီးနေလို့ရတယ်ဟောပေါ့ open enrollment ရှိတယ် November 1st ကနေပြီး January 15 ठी တော့လက်ခံပေါ့ဒီဒါပေမဲ့ဒီစိတ်မှာရှိတဲ့သူတို့ရဲ့ system ကပေါ့ healthy system ကNovember အနေပြီး December အထိပဲသူတို့ကရှောက်ပေးရပေါ့တကယ်လို့ health insurance လို့ရှင်ရဲ့ဒီ November အစမှာမြန်မြန်ရှောက်ဖို့အရေးကြီးရပေါ့ဒါမှမဟုတ်ရင် December နောက်ကုန်လို့ရှင်သူကကြတော့အဲ့လိုမျိုး special enrollment လို့ခေါ်ရပြအဲ့ဥစားကြတော့ special enrollment အနေနဲ့လူကြီးပိုင်းတို့အဲ့လိုဟိုပေါ့ surgeryအချင်းမနေလိုအပ်နေတဲ့လူတွေအတွက်အဲ့လိုရှောက်ပေးလို့ရတယ်ပေါ့ဒါပေမဲ့ဒီလိုတာမန်လူတွေအတွက်ကျတော့နိုဝင်ဘာကနေပြီးဒီဇင်ဘာကဂုံထီတော့ရှောက်လို့ရပါတယ
်ကျမရဲ့အထောက်ပံ့ရဖို့ကူညီပေးနေတဲ့ဒီ Asian American Center of Frederica ကိုမေးရှင်ဖြစ်ပါရှင်သူတို့လိုမျိုးဒီကျမရဲ့အကူအညီရအောင်လုပ်ပေးနေတဲ့ NGO အဖွဲ့အစည်းလိုမျိုးပဲဒီတခြားဒီအကူအညီပေးနေတဲ့အဖွဲ့အစည်းတွေအစီအစဉ်တွေလည်း America မှာအများကြီးရှိပါတယ်လို့သူကအကြံပေးပါရှင်ကျမဆုမြတ်ပါမှာ
အခုတော့တက်တန်ရောင်သတင်းလောက်အစီအစဉ်ကိုနားဆင်ချင်ရပါမယ်။ကမ္ဘာကျော်ကိုရီးယား K-pop BTS အဖွဲ့မှတ်တမ်းရုပ်သံဇာတ်လမ်းတွေ Disney Plus ရုပ်သံလိုက်မှာပြသဖို့ရှိပါတယ်။အဖွဲ့မအောင်မြင်ကြတဲ့ကမအောင်မြင်ခင်ကြတဲ့ကအခုထိအတွေ့အကြုံတွေကိုရိုက်ကူးပြသထားတာဖြစ်ပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတွေကိုတော့တက်တန်ရောင်သတင်းလောက်မှာမိုက်အေးတန်နာကျော်တင်ဆက်ထားပါတယ်ရှင်။
ကွာကျော်ကိုရီးယား K-pop BTS ကသူတို့အဖွဲ့အစည်းအရိုက်ကူးတဲ့မှတ်တမ်းဇာတ်လမ်းတွေအမည်ဗီဒီယိုကိုထုတ်လိုက်ပါပြီ BTS Monuments Beyond the Stars ရဲ့မှတ်တမ်းရုပ်ရှင်မျိုးကိုအွန်လိုင်းမှာရှာကြည့်နိုင်ပါတယ်အပိုင်း၈ပိုင်းပြတာမှာဖြစ်ပြီးတော့ Disney Plus ရုပ်သံလိုက်မှာပြမှာပါ BTS အဖွဲ့ရဲ့ဆယ်နှစ်တာအနုပညာရှိတဲ့ချောင်းအတွေ့အကြုံတွေကိုတင်ချရိုက်ပြထားတာဖြစ်ပါတယ်
သူတို့လက်ရှိရထားတဲ့အောင်မြင်မှုမျိုးမရခဲ့ဘလို့အခက်အခဲအတားအဆီးတွေနဲ့ရင်ဆိုင်ရရလဲဆိုတာလည်းတွေ့ရမှာပါ PDS စဖွဲ့ဝင်ခုနှစ်ယောက်ဖြစ်တဲ့ Jin Sugar J-Hope RM Chimin V နဲ့ Junkook တို့တဦးသေးစီနဲ့လည်းမေးမြန်းခန့်တွေပါပါတယ်BTS စဖွဲ့ဟာကိုရီးယားသမိုင်းမှာအယောင်ရဆုံးတေးဂီတာအဖွဲ့ဖြစ်ပြီးတော့တေးတပြားတန်း30ကျော်ရောင်းချရခဲ့ပြီးပါပြီ။အမေရိကန်အကောင်းဆုံးတေးမတန် Billboard စီးရင်မှာလည်းအကောင်းဆုံးတေးပုတ်တရားစီးရင်မှာနံပါတ်1ပထမဦးဆုံးချိန်တဲ့တခုလေးသောကိုရီးယားအဖွဲ့ဖြစ်ပါရင် Dynamite Battle ဆိုတဲ့တခြင်းတွေနောက်တော့ British နာမည်ကျော် Coldplay ဖွဲ့နဲ့တည်ဆောက်ထားတဲ့ My Universe တခြင်းတွေကအင်္ဂလိပ်တေးတခြင်းစီးရင်မှာပါထိဆုံးရောက်တဲ့တခြင်းတွေပါ။ပြီးတော့ BTS စဖွဲ့ဟာ Grammy ဂီတာဆုတွေတင့်ချိုဆုနေရ5ခုရထားခင်ရတဲ့ပထမဦးဆုံးတစ်ခုလီတော့ကိုရီးယားအဖွဲ့ဖြစ်ပါတယ်။နိုင်ငံတကာဂီတာကြီးကြပ်ရေးအဖွဲ့ IFPI ကသူတို့ကိုကမ္ဘာအတန်းတွင်အမှုပညာရှင်ဖွဲ့နှစ်ခါတော့ပေးထားတာပါ။တောင်ကိုရီးယားရဲ့စစ်မှုထမ်းဥရေအရအခုဆိုရင်အပြစ်မှကျန်နေသေးတဲ့ RM Chimin V နဲ့ Junkook တို့စစ်မှုရန်လုပ်ငန်းစဉ်စတင်ပြီလို့သူတို့ကိုကိုးစားပြုတဲ့ Hype ကပြောပါတယ်။BTS Monuments Beyond the Star မှတ်တမ်းရုပ်တံဇာတ်လမ်းတွေကို Disney Plus ရုပ်တံလိုင်းမှာဒီဇင်ဘာလ20ရက်နေ့မှာစတင်ပြသမှာဖြစ်ပြီးတော့ဗုဒ္ဓဦးနေတိုင်းမှာဇာတ်လမ်းတွေအသစ်နှစ်ခုစီပြသသွားမှာဖြစ်ပါတယ်ရှင်။ထိုင်းဝမ်မှာကျင်းပသွားတဲ့အကြိမ်60မြောက်ရွှေမြင်းစုချင်းမြင့်ပွဲမှာတော့အသက်12နှစ်အရွယ်မင်းသမီးငယ်လေးကအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုရရှိသွားပါတယ်။ဩစတြေးလျနိုင်ငံမှာမွေးဖွားပြီးတော့ထိုင်ဝမ်မှာကြီးတဲ့ Audrey Lin က Golden Horse Awards ရွှေမြင်းဆုချီးမြှင့်ပွဲကျင်းပတဲ့တက်တန်းတစ်ချောင်းခေါင်းဆောင်တရုတ်ဆောင်စုရရှိသူတွေထဲမှာအသက်အငယ်ဆုံးဖြစ်ပါတယ်။အကောင်းဆုံးအမျိုးသားတရုတ်ဆောင်စုကိုတော့မင်းသားဝူယန်ကန်ကရရှိပါတယ်။ဆုလက်ခံရယူတဲ့မင်းသားဝူ
ကန်ကဆို为40岁左右的男演员当中
ကျွန်တော်ဆရာဒရိုက်တာလီချီယန်ကိုကျေးဇူးတင်ချင်ပါတယ်။သူကကျွန်တော်ကိုတစ်ခါပြောဖို့ပါတယ်။ကိုယ့်ရဲ့ဇက်ရုပ်ကိုပြည်ပြည်နဲ့တရုတ်ဆောင်နိုင်တဲ့သူအများကြီးရှိပါတယ်။အဲ့ဒီတကမှသူများကိုကူညီပေးနိုင်တဲ့သူရှားပါတယ်လို့သူကိုဆုံးမခဲ့ကြောင်းပြောတော့ပါတယ်။ကျွန်တော်ကကျွန်တော်ကိုတင်ပြပေးခဲ့တဲ့ငွေချင်းမင်းသမီးစင်ကြီးလိုမျိုးဖြစ်ချင်ပါတယ်။သူပေးခဲ့တဲ့အတွေ့အကြုံမျိုးနဲ့သူများတွေကိုဝေမျှပေးချင်ပါတယ်လို့လည်းပြောပါတယ်။အသက်ဆက်နှစ်ပဲရှိသေးတဲ့မင်းသမီးလေးလင်းကတော့ trouble ကပြဿနာတွေနဲ့ကာမလေးဆိုတဲ့ရုပ်ရှင်ကနေဆူရရှိသွားတာပါ။သူကကနာမငယ်အာယုံဆူဆိုင်နိုင်ရန်ချို့တဲ့ ADHD ရောဂါရှိတဲ့ကလေးမလေးတူဖြစ်နေစိတ်ဥစ္စာမှဖြစ်ပါတယ်။သူကဒီဇက်ရုပ်တွေတေချာလေးလာပြင်ဆင်ခဲ့တာပါ။အာယုံဆူဆိုင်နိုင်ရန်ချို့တဲ့ ADHD ကလေးတွေနဲ့ပတ်သက်တဲ့စာအုပ်တွေဖတ်ခဲ့ပါတယ်။ရုပ်ရှင်တွေကြည့်ပါတယ်။တကယ် ADHD ဖြစ်နေတဲ့ကလေးတွေနဲ့လည်းတွေ့ကြည့်ပါတယ်။အိမ်မှာနေရင်လည်းဒီတိုင်းလုံးဆရာတွေလုံနေရင်လည်းချောင်းချောင်းဆိုရင်ဒီနေရာမှာဘာလုံးနေမလဲသူဘလို့လုံမလဲဆိုတာကိုစဉ်းစားကြည့်ပါရဲ့လို့မင်းသမီးလေးလင်းကပြောပြသွားပါတယ်အကောင်းဆုံးဇာကားစုကိုတော့ဒါရိုက်တာကွမ်းချီရိုက်ခဲ့တဲ့ Stonewalling ကြောက်သားတတိုင်းထဲမှာရှိတဲ့ကားကအဆူရရှိပြောအကောင်းဆုံးဒါရိုက်တာစုကိုတော့ရှောင်းရန်ချွန်ကရရှိပါတယ်ရှင်
တဲ့ဘက်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်သောတာရှင်တို့အခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ3249လိုင်းလက်မီတာ190တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ငင်းကြေးတည်မြဲဖို့ရတာခွင့်မျိုးတုတ်တက်မှုရဲ့သီးပွင့်တွေကိုညီညူညီမျှမျှဝေခန်းစားနိုင်ဖို့လိုပါတယ်။အမှန်တကယ်ရေရှည်တည်ထက်ခိုင်မြဲတဲ့ငင်းကြေးကိုတည်ဆောက်အောင်မှာစီးပွားရေးခွင့်မျိုးတုတ်တက်မှုလူနေမှုဘဝလူအခွင့်အရေးနဲ့ဂုဏ်သိက္ခာအစိုးရပေါ်ယုံကြည်ကိုးစားမှုနဲ့အကြမ်းဖက်မှုတွေကိုလက်သက်မခံတဲ့နီလန်းအဖြစ်အဆုံးသတ်နိုင်ရေးအပါအဝင်ကိစ္စအကြောင်းအရာအများအပြားမှာတမမျှတသားစတာဖြစ်စေဖို့လိုပါတယ်။နိုင်ငံတစ်နိုင်ငံမှာရှိတဲ့လူတွေအားလုံးဟာဖွံ့ဖြိုးတိုးတက်မှုရဲ့အကျိုးကျေးဇူးတွေကိုညီညွတ်ညီမျှမခံစားနိုင်ကြတဲ့အခါဒါမှမဟုတ်သူတို့ရဲ့အခြေခံလူအခွင့်အရေးကိုမကျင့်သုံးနိုင်တဲ့အခါအကြမ်းဖက်ပဋိပက္ခဖြစ်နိုင်ခြင်းတိုးလာပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးကပြောပါတယ်ပဋိပက္ခဖြစ်ပွားပြီးနောက်ပိုင်းအရေးယူဆောင်ရွက်ဖို့ဘလောက်ခက်ခဲလဲဆိုတာကျွန်မတို့မြင်တွေ့ခဲ့ရပြီးဖြစ်လို့ကြိုတင်လက်ဦးမှုယူအရေးယူကာဝယ်ရပါမယ်ဥပမာပြောရရင်ကမ္ဘာတစ်ဝန်းဆက်လိုက်ခါမလုံခြုံမှုကိုကြည့်ပါပြိပကဟာငတ်မုတ်ခေါင်းမမှုရဲ့နံပါတ်1အကြောင်းရင်းဖြစ်ပါတယ်ဒါအပြင်ငတ်မုတ်ခေါင်းမမှုတွေတိုးပွားလာတာကလည်းပြိပကဖြစ်ဖို့တွန်းအားဖြစ်နေပါတယ်ဒီအဆိုးတန်တရားကိုရက်တက်နိုင်မှုကကျမတို့ရဲ့တာဝန်ဖြစ်ပါတယ်လို့
တအမတ်ကြီးလင်ဒန်သောမတ်ဂရင်းဖီကပြောပါတယ
် In 2022 the United States was proud
to have a budget အတွက်ကမ္ဘာစားနပ်ရေးအစီအစဉ် WFP ဘတ်ဂျက်ရဲ့ထောက်ဝတ်ကျော်ကိုထောက်ပံ့ပေးနိုင်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ရပါတယ်ဒါပေမဲ့လက်ရှိအငွက်ဘေးကိုတုံ့ပြန်ရုံနဲ့မကဘဲယာတိဥရုနဲ့လက်ရောညီတွေရှိပြီးတော့ကောက်ဖဲတိနယ်တွေစိုက်ပျိုးတာပဲဖြစ်ဖြစ်ယာတိဥရုတန်ခံနိုင်တဲ့စိုက်ပျိုးနီးနာတွေသုံးဆွဲတာပဲဖြစ်ဖြစ်ဒေသမှမိသားစုတွေအတွက်ညီရာအသိပညာနဲ့ငွေကြေးဆိုင်ရာထောက်ပံ့မှုတွေဒန်းတူညီညာရရှိအောင်ကူညီပေးတာပဲဖြစ်ဖြစ်ဒီလိုတွေလှုပ်ဆောင်ပေးရင်လည်းနောင်လာမယ့်ငတ်မော့ခေါင်းပါမှုဘေးဒုက္ခတွေတားဆီးနိုင်ရင်ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂုတ်တရက်စ်ရဲ့ပြောကြားချက်အရဖွံ့ဖြိုးဆဲနိုင်ငံတွေဟာကျွေးမီမြင့်မားမှုပြဿနာဆိုရဗန္ဒာရေးဆိုင်ရာကန့်သက်ချက်တွေနဲ့ရမုံငွေတွေကိုခွဲဝေသုံးဆွဲရမှာရွေးချယ်နိုင်မှုစွန့်ရင်နဲ့ငွေကြေးဖောင်းပွားမှုမြင့်တက်လာတာအပါအဝင်အလုံးစုံအချက်တည်းမုံတိုင်းကိုရင်ဆိုင်နေကြပါတယ်ကမ္ဘာစီးပွားအင်အားကြီးတွေဟာဖွံ့ဖြိုးတိုးတက်မှုအတွက်ဗန္ဒာငွေကြေးတွေကိုမောင်းနှင်လက်ပတ်အမှာဖြစ်ပေမဲ့တစ်ဖက်မှာလည်းတခြားနိုင်ငံတွေကျွေးမီတစ်ခုပြီးတစ်ခုစစ်ယူနေရတဲ့ကျွေးမီတန်တရာတဲ့ကြသွားအောင်ကျွေးမီတွေလုံးဝမပေးဆက်နိုင်တော့တဲ့အခြေအနေမျိုးရောက်သွားအောင်မလုပ်ရဘဲဒါမျိုးမဖြစ်အောင်အကာအကွယ်ပေးရမှာဖြစ်ပါတယ်လို့တမချီသောမတ်ဂရင်းဖီကပြောပါတယ
် The United States has been working with the broad coalition
မြေကန်ပြည်တော်စုကအထူးသဖြင့်အစင်းရဲဆုံးနိုင်ငံတွေအတွက်ဘေးကင်းပြီးရေရှည်တည်တဲ့ငွေကြေးအထောက်ပံ့တွေရရှိနိုင်စေဖို့ရာဒေါ်လာဘီလီယံရာနဲ့ချီစိုးမြင့်ချဲ့ထွင်ပြီးတော့နိုင်ငံစုံဖွံ့ဖြိုးတိုးတက်ရေးဘဏ်တွေထွန်းကားလာစေရေးအတွက်ကြေပြောတဲ့ညွန်ပေါင်းအဖွဲ့တစ်ခုနဲ့အတူလှုပ်ဆောင်နေပါတယ
်ပြည်ပခဖြစ်နိုင်ခြင်းကိုမြင့်စေတဲ့တည်မငြိမ်ဖြစ်မှုဖွံ့ဖြိုးတိုးတက်မှုအားနည်းတဲ့နေရာတွေနဲ့အခြေခံလွတ်လပ်ခွင့်တွေစိတ်သုံးကင်းမဲ့နေတဲ့နေရာတွေကိုခွဲခြားသတ်မှတ်ဖို့လိုပါတယ်လို့တအမတ်ကြီးသောမတ်ဂရင်းဖီကပြောပါတယ်အပြူပြည်ဆိုင်ရာလူခွေရေးချင်းရစတဲ့ရဲ့85နှစ်မြောက်နှစ်ပတ်လည်ထိမ့်မှတ်ဖြစ်တာနဲ့အညီစင်စက်မပြတ်ဖွံ့ဖြိုးတိုးတက်မှုဟာဒီစာတမ်းရဲ့အခြေခံမှုတွေအပေါ်မှာအခြေခံနေကြောင်းသိကြစေရပါမယ်လူတူးစီတိုင်းတွေလက်တွေ့အကောင့်ထဲဖော်နိုင်မှုကျမတို့အလုပ်လုပ်ရမှာဖြစ်တယ်လို့ကျမတို့အားလုံးမှာတာဝန်ရှိနေပါတယ်ဒါမှသာကျမတို့ကနောက်ဆုံးမှာပြည်ပခကင်းစင်တဲ့ကဘာကြီးဖန်တီးလိုတဲ့အမြင်ကိုရရှိမှာဖြစ်ပါတယ်ကျမတို့ရဲ့သားသမီးမြင့်မြတ်တွေရဲ့အနာဂတ်ဟာဒီအပေါ်မှာမူတည်နေပါတယ်လို့တမတ်ကြီးသောမတ်ဂရင်းဖီကပြောပါတယ်
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
VOA ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေတွေ့ဆုံမြင်မြန်ခန်းတဲ့သတင်းပေးပို့ချက်တွေကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ဒါ့အပြင် VOA ရဲ့ထုတ်လွှင့်ချက်တွေကိုလည်းဝေဖန်အကြံပြုကြဖို့ဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကအသင့်သဖြင့်ကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုပြောပြမှာဖြစ်ပါတယ်ဟမတ်စစ်သွေးကြွတွေကိုပြစ်မှတ်ထားလို့အစ္စရေးတပ်တွေကဝေဟင်မြေပြင်စစ်ဆင်ရေးပြန်စပီးထိုးစစ်ကိုချက်လိုက်တဲ့အချိန်မှာဂါဇာကမ်းမြောင်ကလူတွေကိုပို့ပြီးတော့ပြောင်းရွှေ့ချဖို့အစ္စရေးကတနင်္လာနေ့မှာထပ်မံတိုက်တွန်းလိုက်ပါတယ်။အစ္စရေးကအခုလိုပြောင်းရွှေ့ဖို့အကြံကြိတ်တိုက်တွန်းပေမဲ့ဂါဇာမှာလျှက်စင်ပြီးပြက်ပြီးအင်တာနက်ကနေသတင်းရဖို့ခက်နေတယ်လို့ကုလသမဂ္ဂဝန်ထမ်းတွေကပြောဆိုထားပါတယ်။ပါလက်စတိုင်းအရသားတွေကိုမထိခိုက်စေမဲ့ခိုင်မာတိကျတဲ့လုံဆောင်ချက်တွေလုံဆောင်ပါမယ်ဆိုတဲ့အစ္စရေးရဲ့အမကန်ချက်ရရှိမှသာသမ္မတဘိုက်ဒင်အစိုးရကိုအစ္စရေးပေးမယ်အကူအညီချထားပေးမယ်လို့အမေရိကန်အထက်လွှတ်တော်ဒီမိုကရက်အမတ်တွေကသတိပေးလိုက်ပါတယ်ရုရှားကျူးကျော်စစ်ခုခံကာကွယ်နေတဲ့ယူကရိန်းကိုအမေရိကန်ပေးနေတဲ့အကူအညီကအချိန်ရောငွေပါကုန်တလောက်ဖြစ်နေပြီလို့အမေရိကန်စီမံခန့်ခွဲမှုနဲ့ဘတ်ဂျက်ရုံးဒါရိုက်တာရှာလန်ဒါယန်ကပြောဆိုလိုက်ပါတယ်မြန်မာသတင်းတွေဘက်မှာတော့ဘကိုးတိုင်းမုံမြွနယ်အတွင်းကစစ်ကောင်စီတပ်စခန်းအလုံးကိုဒီဇင်ဘာလ4ရက်နေ့မှာသိမ်းပိုက်နိုင်ပြီလို့ KNU ကရင်အမျိုးသားအစည်းအရုံးကထုတ်ပြန်ထားပါတယ်ရှင် နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေ။ကျမသင်္ကီးထိုက်ပါရှင်။